Welcome to the Voice of America in Burmese.
ဒါချမ်းမြေတဲ့မင်္ဂလာမနက်ခင်းဖြစ်ပါစေခင်ဗျာ။ VOA American တန်ရဲ့2023ခုနှစ်ဩဂတ်လ17ရက်တောက်ကြမနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းတိုမီတာ24.51အပြင်ရုပ်သံဖြစ်နေပါ VOA ရဲ့ Facebook, YouTube နဲ့ Website စာမျက်နှာတွေကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာ။ကျွန်တော်ကညီညာရေးပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်းပါရှင်ကျမခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုကိုငင်းချင်းရင်းနဲ့ပဲအတူပြောပြပေးမှာပါရုရှားထိမ့်ချုပ်ထားတဲ့နယ်တချို့ကိုပြန်ပြီးသိမ်းပိုက်နိုင်ခဲ့တယ်လို့ယူကရိန်းကပြောပါတယ်ဆွီဒင်မှာတော့အကြမ်းဖက်မှုအန်ဒီယယ်ကိုအဆင့်၄အထိတိုးမြှင့်လိုက်ပါပြီနောက်ကမ္ဘာဒုတိယအကြီးဆုံးအဝတ်ထည်လက်လီကုမ္ပဏီကြီးတစ်ခုဖြစ်တဲ့ H&M လုပ်ငန်းတွေမြန်မာနိုင်ငံမှာရပ်ဆိုင်တော့မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုငင်းချင်းရင
်းဟုတ်ကဲ့ပါဗျာဒီလိုထိတ်တန်းရောက်နေတဲ့သတင်းတွေတင်ဆက်ပြီးတဲ့အခါမှာနားဆင်ရမယ့်ပြည်တွင်းစစ်ရေးသတင်းပေးပို့ချက်တစ်ခုမှဆိုရင်တော့
မနေ့ကဂျူမာယွာမှာသူတို့ကတီးတန့်ဘာမှဟိုဟာမဟုတ်ဖက်နဲ့တီးတန့်ဖြစ်တာဗျဘာမှသူတို့ကိုပြစ်ခတ်တိုက်ခိုက်မှုမရှိဘဲနဲ့ကိုကိုဖြစ်တာဗျအဲ့ရစစ်ရေးရှောင်တဲ့
စကိုင်းချစ်တွင်းမြစ်ကြောင်းကစစ်ရေးအခြေအနေကိုဒေသခံတူပြောသွားတာပါထိတ်တန့်သတင်းတွေအပြီးမှာမန္တလေးစကိုင်းကရင်ကစစ်ရေးအခြေအနေသတင်းပေးပို့ချက်တွေကိုစတိုက်ထုတ်လွှင့်မှုရှိပါတယ်။ဒါ့အပြင်မြန်မာငွေတန်ဖိုးထိုးကျပြီးကုန်စည်နှုန်းထိုးတက်နေတာပေါ့သုံးသက်ချက်ဒေတာရင်းကမ္ဘောဒီးယားကတရုတ်ရင်းနှီးမြှုပ်နှံမှုတွေအခြေအနေဒါတွေနဲ့အတူနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေဖြစ်ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဦးဝင်းမင်းရဲ့ကျန်းမာရေးကဏ္ဍအပြင်တိုင်းရင်းသတင်းလာအစီအစဉ်တွေကိုလည်းထုတ်လွှင့်မှုပြင်ဆင်ထားပါတယ်။အခုတော့တောက်ကြမနက်ခင်းထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်ငင်းညာရေးကတင်ပြပေးပါမယ်ခင်ဗျာ။
ရုရှားကိုဒဏ်ပြန်ထိုးစစ်ဆင်နေတဲ့တိုက်ပွဲမှာယူကရိန်းအရှိတောင်ပိုင်းကရုရှားထိမ့်ချုပ်ထားတဲ့နယ်မြေတချို့ကိုပြန်ပြီးသိမ်းယူနိုင်ခဲ့တယ်လို့ယူကရိန်းကချက်သပရီနေမှာပြောပါတယ်။ယူကရိန်းတပ်တွေဟာသူတို့ပြန်လည်သိမ်းယူနိုင်ခဲ့တဲ့ယူရိုဆိုင်းမြို့ကလေးရဲ့တောင်ဘက်ကိုဦးတည်ပြီးတော့ဆက်လက်ဒဏ်ပြန်ထိုးစစ်ဆင်နေတာဖြစ်ပြီးတော့ရုရှားတပ်တွေကိုနှစ်ပိုင်းကွဲသွားစေဖို့အတွက်အဇော့ဖင်လက်ဘက်ကိုဦးတည်ပြီးတိုက်ထုတ်ရမှာတော့အောင်မြင်မှုရှိနေတယ်လို့ယူကရိန်းစစ်တပ်ပြောကွင်းကအန်ဒရီကိုဗာလော့ဖ်ကနိုင်ငံတော်ရုပ်သံကနေပြောပါတယ်ဒါပေမဲ့အသေးစိတ်ကတော့မပြောပါဘူးယူရိုဆိုင်းဟာဒုတ်ညက်ဒေတာအရှိပိုင်းမှာရှိပြီးတော့ဇန်လ29ရက်နေ့ကစပြီးတော့ရုရှားတွေတိမ့်ပိုက်တာခံရတဲ့ဒီမျိုးကလေးမှာထောင်ထားတဲ့မိုင်းတွေကအများပြားရှိနေတာပါဒီမျိုးဟာအဇော့ဖ်ပင်လယ်ကနေ55မိုင်လောက်အကွာမှာရှိပြီးရုရှားတိမ့်ထားတဲ့ဒုတ်ညက်မျိုးနဲ့ဆိုမိုင်း60ကျော်ပဲဝေးပါတယ်ရုရှားတွေဟာယူကရိန်းနိုင်ငံ၅ပုံတစ်ပုံလောက်ကိုထိမ့်ချုပ်ထားတာဖြစ်ပြီးဒီထဲမှာ2014ကတည်းကတိမ့်ပိုက်ထားတဲ့ခရိုင်းမီးယားကျွန်းဆွယ်ပါပါတယ်လို့လူဟန်စ်ဒေတာတစ်ခုလုံးနှီးပါနဲ့ဒွန်းစညက်ဇပိုရီရှီးယားနဲ့ခါရှန်ကအချို့ပိုင်းတွေပါပါဝင်ပါတယ်။ရုရှားကိုဒဏ်ပြန်ထိုးစစ်ဆင်မှုကရုရှားရဲ့မြေမြုပ်မိုင်းအတွေ့အကြုံရောရှေ့တန်းမှာတပ်တွေတိုးပြီးခြားထားတာကြောင့်မှနှေးကွေးနေတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ယူကရိန်းတောင်ပိုင်းအိုဒက်ဆာစိတ်ကမ်းကိုပြတ်မှတ်ထားပြီးတော့ရုရှားကဒရုန်းနဲ့တိုက်ခိုက်ခဲ့တဲ့အတွက်ကောင်းနံတင်ပို့ရအခြေခံဆောက်အောင်ပျက်စီးခဲ့ရတယ်လို့ယူကရိန်းကဗိုလ်တပ်ဖွဲ့နယ်မှာပြောပါတယ်။ဗိုလ်တပ်ဖွဲ့နယ်မှာပဲအိုဒက်ဆာစစ်ကမ်းမှာမနစ်ဖေဗရီလကတည်းကနေတောင်းတင်းနေတဲ့ကုန်တင်မောဂျိုးဆက်ရှုစာကုန်မက်ထရစ်တန်ချိန်3000ကိုတင်ဆောင်ပြီးတော့ပင်လယ်နက်ကိုစပြီးဖြတ်သန်းမောင်းနေခဲ့တယ်လို့ယူကရိန်းဒုတိယဝန်ကြီးချုပ်အလက်ဇန်ဒရာကူဘာကော့ဖ်ကပြောကြားခဲ့ပါတယ
်။အကျဉ်းချခံနေရတဲ့ရုရှားအတိုက်ခံခေါင်းဆောင်အလက်ဆေးနဘလီကို2020ခုနှစ်တုန်းကအစိတ်ခတ်ရမှာပါဝင်တယ်လို့စွပ်စွဲခံထားရတဲ့ရုရှားလုံခြုံရေးအေဂျင့်၄ဦးအပေါ်အမေရိကန်ကကြာသပတေးနေ့မှာပိတ်ဆို့အရေးမှုအသစ်တွေချမှတ်လိုက်ပါတယ်ရုရှားအစိုးရနဲ့အနေနဲ့ယူကရိန်းအပေါ်ရက်စက်ကြမ်းကြုတ်တဲ့စစ်ပွဲဆင်နွှဲတာအတွက်သာမကပဲရုရှားပြည်သူတွေပေါ်လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေတာတွေအတွက်ပါအကျိုးဆက်တွေခံစားရမှာဖြစ်ကြောင်းဗလာဒီမီယာပူတင်ရဲ့သူ့အစိုးရကိုဒီနေ့သတိပေးလိုက်တာဖြစ်တယ်လို့ကျမ်းဖတ်မှုတိုက်ဖြတ်ရေးဗနိုင်းဌာနကတာဝန်ရှိသူ Brian Nelson ကပြောပါတယ်။အရေးယူခံရတဲ့ရုရှားနိုင်ငံသား၄ဦးကရုရှားဖက်ဒရယ်လုံခြုံရေးဌာနနဲ့ဆက်နွယ်နေကြောင်း American ဗနိုင်းဌာနကပြောပါတယ်။ American မြို့မှာသူတို့ပိုင်ဆိုင်မှုတွေရှိခဲ့ရင်ဒါတွေကိုဗနိုင်းဌာနကပိတ်ဆို့ထားပြီးလွှဲပြောင်းရယူမှုတွေကိုတားမြစ်ပါဖြစ်တယ်လို့နိုင်ငံကြီးဌာနကတော့သူတို့ရဲ့ American ပြည်ဝင်ခွင့် Visa တွေကိုရပ်ဆိုင်းထားမှာဖြစ်ပါတယ်။ရုရှားမှာပူတင်ကိုနှစ်ကာလကြာရှည်အတိုက်ခံဝေဖန်နေသူဖြစ်တဲ့ Navalny ဟာဆိုဗီယက်ခေတ်ကတုံးခဲ့တဲ့အာယုံကြောပျက်စီးစေတဲ့အစိတ်တစ်မျိုးတင့်နေတာပါဒီအတွက်ဂျာမနီမှာစစ်ကူတမှုခံယူပြီးနောက်မှာမော်စကိုကိုပြန်လာ2022ခုနှစ်ဇန်နဝါရီလမှာဖမ်းဆီးထိမ့်သိမ်းခံခဲ့ရပါတယ်အစိတ်တင့်ခဲ့တဲ့ အစိတ်တင်ခဲ့တဲ့ကိစ္စမှာပါဝင်ပတ်သက်မှုမရှိကြောင်းရုရှားအစိုးရကတော့ညှင်းဆိုထားပါတယ်။အသက်48နှစ်ရွယ်နဗာလီဟာလက်ရှိမှာလိမ်လည်မှုအလွဲသုံးစားလုပ်မှုတွေဆွဲချက်တွေနဲ့ထောင်ဒဏ်9နှစ်အပြင်မကြာသေးခင်ကအစွမ်းရောက်ဝါဒနဲ့ဆက်နွယ်တဲ့ဆွဲချက်တွေနဲ့နောက်ထပ်ထောင်ဒဏ်19နှစ်ချမှတ်ခံထားရပါတယ
်။အနောက်အာဖရိကနိုင်ငံတစ်နိုင်ငံဖြစ်တဲ့နိုင်ဂျာမှာစစ်တပ်အာဏာသိမ်းထားမှုပြန်ပြီးမရုပ်သိမ်းရင်အာဖရိကဒေသစီးပွားရေးပူးပေါင်းဆောင်ရွက်တဲ့ ECOWAS အဖွဲ့အနေနဲ့ရှေးရဝင်ပြီးတော့ဖြည့်ရှင်းပေးဖို့အသင့်ပဲလို့အဖွဲ့ရဲ့ငြိမ်းချမ်းရေးနိုင်ငံရေးလုံခြုံရေးဆိုင်ရာကော်မရှင်နာမင်းကြီးအဗ်ဒယ်ဖာတူမူဆာကကြေညာပရင်းနေမှာပြောကြားလိုက်ပါတယ်။အဖွဲ့ဝင်နိုင်ငံတွေကစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးတွေရဲ့နိုင်ဂျာရေးဂါနာနိုင်ငံကဆွေးနွေးပွဲမှာကော်မရှင်နာမင်းကြီးကစစ်ဗိုလ်ချုပ်ကြီးတွေကိုပြောကြားလိုက်တာပါ။နိုင်ဂျာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီပြန်ပြီးအုပ်ချုပ်မှုရှိစေဖို့အတွက်နီလန်အားလုံးကိုတောင်းဆိုမှာဖြစ်ကြောင်းလဲမင်းကွန်းမှာထည့်သွင်းပြောကြားခဲ့တာပါ။နိုင်ဂျာသမရမိုဟာမက်ဘဇွန်းကိုစစ်တပ်အရာရှိတွေကဖြုတ်ချပြီးဖမ်းဆီးထားတာဖြစ်ပါတယ်။ကုလသမဂ္ဂနဲ့ဒေတာရင်းက ECOWAS အဖွဲ့အပြင်အနောက်အင်အားကြီးနိုင်ငံတွေကပါဒီသမရကိုပြန်ပြီးအာဏာအနှံ့အပြားတိုက်တွန်းနေပေမဲ့အခုချိန်အထိငြင်းဆန်နေစေဖြစ်ပါတယ်။ဒါကြောင့်အနောက်အာဖရိကနိုင်ငံတွေခေါင်းဆောင်တွေကလုံခြုံရေးတပ်တွေကိုအသင့်ပြင်ထားကြတာဖြစ်ပါတယ်။ကော်မရှင်နာမင်းကြီးမူဆာကဂမ်ဘီယာ၊လိုင်ဘီးရီးယားနဲ့တခြားနိုင်ငံတွေမှာ ECOWAS ကတပ်တွေချထားတယ်လို့ပြောတယ်လို့နိုင်ဂျာစစ်ကောင်းဆောင်တွေဟာညှိနှိုင်းဆွေးနွေးမှုကိုလက်ခံတရားပြပေးမယ်။တကယ်တမ်းတော့လိုက်နာခြင်းစိတ်မရှိကြဘူးလို့ပြောပါတယ်။ဒါပြင်သမရဘဇွန်းကိုနိုင်ငံတော်သစ္စာဖောက်မှုနဲ့ရုံးတင်ဖို့လုပ်နေတာအတွက်ပါပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။အခုလိုသမရဘဇွန်းကိုဖမ်းဆီးထားတဲ့အခြေအနေအတွက်ကုလသမဂ္ဂ EU ဥရောပသမဂ္ဂနဲ့ ECOWAS အဖွဲ့အားလုံးကစိုးရိမ်ကြောင်းပြောဆိုနေကြတာလည်းဖြစ်ပါတယ
်။ဆွီဒင်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်ခံရနိုင်မှုသတိပေးချက်အဆင့်ကိုကြာသပတေးနေ့ကဒုတိယအမြင့်ဆုံးကိုတိုးမြှင့်လိုက်ပါတယ်။အစ္စလမ်စံကျေတကြွလှူရှားသူတချို့ကလူစုလူပွဲပွဲတွေလှုပ်ပြီးကိုရန်ချမ်းစာအုပ်မီးရှို့တာတွေဇက်တိုက်လှုပ်ခဲ့ပြီးမှအခုလိုလုံခြုံရေးအဆင့်တိုးမြင့်လိုက်ရတာပါအခုသတင်းပတ်တွေထဲမှာဆွီဒင်အစိုးရကနိုင်ငံအခြားမှနေထိုင်နေတဲ့သူ့နိုင်ငံသားတွေနဲ့စီးပွားလုပ်ငန်းတွေကိုလည်းသတိပေးချက်တွေထုတ်ပြန်ခဲ့ပါတယ်အထွေထွေလုံခြုံရေးအခြေအနေကစိုးရိမ်စရာဖြစ်နေပြီးအကြမ်းဖက်မှုအန္တရာယ်အဆင့်သတ်မှတ်ချက်50ဆင့်ရှိရမှာအခုအဆင့်4ကိုရောက်ရှိနေတာဒါဟာ2016နောက်ပိုင်းပထမဆုံးကျင်ဒီလိုအဆင့်ကျင်ညာခဲ့ရတာလို့ဆွီဒင်ပြည်တွင်းလုံခြုံရေးတပ်ဖွဲ့စာပိုကပြောပါတယ်ဆိုရတဲ့အချိန်ဒီမှာရှိနေပြီဒီချင်းချောက်မှုကအချိန်အကြာကြီးဆက်ရှိနေဦးမယ်လို့လုံခြုံရေးအကြီးအကဲရှာလော့တ်ဖွန်အက်ဆင်ကပြောပြီးအစွန်းရောက်အစ္စလာမစ်ဝါဒီတွေကတိုက်ခိုက်မှုလုပ်မယ်ဆိုပြီးချင်းချောက်တာတွေကတနှစ်တာအတွင်းမြင့်တက်လာတယ်လို့ဆိုပါတယ်အခုလက်တလုံးမှာဆွီဒင်ကိုတိုက်ခိုက်ဖို့ကဦးစားပေးပြစ်မှတ်အဖြစ်သတ်မှတ်ခံထားရကြောင်းပြောပါတယ်တဖက်မှာလည်းဆွီဒင်နိုင်ငံသားတွေကိုပုံမှန်အတိုင်းဆက်လက်နေထိုင်ကြဖို့တိုက်တွန်းထားပြီးအခုလိုသတိပေးချက်မြင့်တက်လာစေတဲ့စိုးရိမ်စရာအဖြစ်အပျက်တွေဖြစ်ခဲ့တာမျိုးတော့မရှိသေးဘူးလို့ပြောပါတယ်။ကိုရန်ချမ်းမီးရှို့မှုတွေဖြစ်ခဲ့တဲ့ဒိမတ်နိုင်ငံမှာလည်းအလားတူအကြမ်းဖက်မှုအန္တရာယ်ဒုတိယအဆင့်ကိုကြေညာထားပါတယ်ခင်ဗျာ။
ကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 9.13 MHz ဟိုင်းဒိုမီတာ58 kHz 5809နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာအထက်ချုပ်ဆယ်ုံတွေမှာအလုတ္တမအခွင့်ရေးချိုးဖောက်မှုတွေပိုးပြီးများလာတာကြောင့်မြန်မာနိုင်ငံမှာလုပ်ငန်းလုပ်ကိုင်မှုကိုတဖြည်းဖြည်းချင်းရပ်ပစ်တော့မယ်လို့ H&M Fashion Design Company ကကြေညာပြည်နယ်မှာပြောကြားလိုက်ပါတယ် H&M ဟာမြန်မာနိုင်ငံရဲ့နောက်ဆုံးအခြေအနေကိုအနီးကပ်စောင့်ကြည့်နေတာဖြစ်ပြီးအခုကုမ္ပဏီရဲ့စံသတ်မှတ်ချက်နဲ့လိုအပ်ချက်တွေအတွက်စိန်ခေါ်မှုတွေတိုးလာတာကြောင့်တဖြည်းဖြည်းရပ်ဆိုင်ဖြစ်ဖို့ဆုံးဖြတ်လိုက်တယ်လို့ကမ္ဘာဒုတိယအကြီးဆုံးအဝတ်ထည်လက်လီအယောင်ကုမ္ပဏီကြီးဖြစ်တဲ့ Stockholm အခြေစိုက် H&M ကကျတဲ့ပြည်နယ်မှာကြေညာချက်ထုတ်ပြန်ပြောဆိုတာပါ။ဒါအပြင်မြန်မာနိုင်ငံကဆယ်ဝန်တွေမှာအလုတ္တမအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတော့ဆွဆွဲချက်အခု20အတွက်လည်းစုံစမ်းနေတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာလုပ်ကင်နေတဲ့ချက်အဝတ်ထည်လက်လီအယောင်ကုမ္ပဏီတချို့ဟာလည်းလုပ်ငန်းတွေ short ချရပ်ဆိုင်နေကြတာဖြစ်ပါတယ်။ကမ္ဘာကျော် Fashion Design Company Zara ရဲ့ပင်မကုမ္ပဏီဖြစ်တဲ့ Spain ခြေဆိုင် Inditex ကုမ္ပဏီကလည်းမြန်မာနိုင်ငံမှာလုပ်ငန်းတွေတဖြည်းဖြည်း short ချသွားမယ်လို့ကြေညာထားပါတယ်။ဒါအပြင် Dublin ခြေဆိုင်Primark အဝတ်ထည်အစားအသောက်အိမ်သုံးပစ္စည်းလက်လီကုမ္ပဏီက Aura ကိုလက်မခံတော့ကြောင်းဒီလာထဲမှာကြေညာခဲ့တာဖြစ်ပြီး Britain ခြေဆိုင် Marks and Spencer ကုမ္ပဏီကြီးကလည်းဒီနှစ်မကုန်ခင်မှာ Aura လက်ခံမှုကိုရပ်ပစ်ဖို့မနေ့ October လကတည်းကနေကြေညာထားတာဖြစ်ပါတယ်။ Britain ခြေဆိုင်စီးပွားရေးနဲ့လူခွင့်ရေးစင်တာကမြန်မာထဲချုပ်လုပ်ငန်းဟာ2021စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုးပြီးဆိုးလာတာတွေ့ရတယ်လို့ပြောပါတယ်။ အလို့သမားတသိန်းကျော်လုတ်ကိုင်းနေတဲ့ Inditex H&M နဲ့ Primax ပါဝင်နာမည်ကျော်ကုမ္ပဏီအမှတ်တရစိတ်လုပ်ငန်းတွေအတွက်လုတ်ကိုင်းနေတဲ့အထက်ချုပ်စက်ရုံတွေမှာဒီနှစ် February အထိဆိုရင်အလို့သမားခွင့်ရနဲ့လူခွင့်ရချိုးဖောက်ခံရမှုက200ကျော်ရှိနေတယ်လို့လည်းပြောပါတယ
်။မြောက်ကိုရီးယားဟာတာဝန်ဖြစ်ဒုံးကျည်စမ်းသပ်တာတွေနဲ့တရှိုးဂျိုဒူးလွတ်တင်တာလို့ရန်စတဲ့လုပ်ရည်တွေထပ်မံလှုပ်ဆောင်မှုပြင်ဆင်နေကြောင်းတောင်ကိုရီးယားထောက်လိုင်းဌာန NIS ရဲ့ကြာသပတေးနေ့ကလွှတ်တော်အစီရင်ခံချက်မှာပြောပါတယ်။တောင်ကိုရီးယားအမျိုးသားထောက်လိုင်းဌာနကလွှတ်တော်အမတ်တွေကိုမြောက်ကိုရီးယားနိုင်ငံအကြောင်းတကပိတ်ရှင်းလင်းပွဲလုပ်ခဲ့ကြောင်းလွှတ်တော်အမတ်တူကိုကိုးကားပြီး AP သတင်းမှာဖော်ပြပါတယ်။ရှေ့သတင်းပတ်ထဲမှာစတင်မဲ့ American တောင်ကိုရီးယားစီးရေးလေ့ကျင့်မှုနဲ့တောက်ကြာနေ့မှာ Camp David American သမရအပန်းဖြေစခန်းမှာလုပ်ဖို့ရှိတဲ့American, Tong Korea, Japan သုံးနိုင်ငံထိပ်သီးဆွေးနွေးပွဲကိုတုံ့ပြန်တဲ့အနေနဲ့လဲဒုံးကျည်စမ်းသပ်တာတွေပြန်လည်ပြုလုပ်ဖို့မျှော်လင့်ထားကြောင်းတောင်ကိုရီးယားထောင်လိုင်းကပြောပါတယ်။မြောက်ကိုရီးယားရဲ့တိုက်ချင်းဖြစ်ဒုံးကျည်တွေထုတ်လွှတ်တဲ့စက်ရုံတွေနဲ့ဆက်ဆက်တဲ့အခြားနေရာတွေကပုံမှန်မဟုတ်တဲ့လှုပ်ရှားမှုအများပြားထောက်လန်းတွေးရှိထားတယ်လို့ဆိုပါတယ်။မြောက်ကိုရီးယားဟာမနစ်ကတည်းကအချိန်တရာကျော်စံချိန်တင်ဒုံးကျည်စမ်းသပ်တာတွေလုပ်နေပြီးဒီလိုလုပ်နိုင်မှုအတွက်တရမဝင်စိုက်ဘာလုပ်ငန်းတွေနဲ့တားမြစ်ထားတဲ့ပစ္စည်းတင်ပို့မှုတွေကိုလျှို့ဝှက်လှုပ်ဆောင်နေတယ်လို့တန်တရားရှိနေကြတာပါကုလရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုရှောင်လွှဲပြီးမြောက်ကိုရီးယားဟာဒီနှစ်ပထမနှစ်ဝက်ထဲမှာခမန်းကျေကြောင်မီးသွေးတန်ကျင်1.8တန်းလောက်ပြပကိုတင်ပို့ခဲ့ပြီးဒါဟာအရင်နှစ်ကတည်း300ရာခိုင်နှုန်းတိုးလာတာဖြစ်တယ်လို့ရွှေ980ကီလိုဂရမ်လဲတင်ပို့နိုင်ခဲ့ပြီးဒါက90ရာခိုင်နှုန်းတိုးလာတာလို့ထောက်လိုင်းတောင်ကိုရီးယားထောက်လိုင်းကပြောပါတယ်မြောက်ကိုရီးယားဟာ2015ခုနှစ်ကစတင်ပြီးစိုက်ဘာအွန်လိုင်းကတစ်စက်ပိုင်ဆိုင်မှုဒေါ်လာ 1.5 ဘီလီယံကျော်ကိုလည်းခိုးယူရရှိထားတယ်လို့ဆိုပါတယ်။တစ်ဖက်မှာလည်းထောက်လိုင်းအစီရင်ခံချက်အရမြောက်ကိုရီးယားရဲ့နာတာရှည်စီးပွားရေးအကြက်တဲနဲ့စားနပ်အခါပြတ်လတ်မှုကပိုမိုဆိုးရွားလာနေတယ်လို့ဆိုပါတယ်။ဒါဟာ2017ခုနှစ်ကင်ဂျွန်အွန်အာနာရပြီးနောက်ပိုင်းအဆိုးအဆုံးအခြေအနေနဲ့ရင်ဆိုင်နေရတာဖြစ်တယ်လို့လည်းပြင်ပပညာရှင်တွေကသုံးသပ်ကြပါတယ်။
မြောက်ကိုရီးယားနိုင်ငံကကြီးမားခြေပြန့်တဲ့လူခွင့်ရချိုးဖောက်မှုအများပြားဟာအာရရှင်အစိုးရရဲ့နျူကလ িয়ার နဲ့ပယ်ရင်တဲမီဇိုင်းဒုံးကျည်နှိပညာနောက်ကိုလိုက်နေတာနဲ့ဓာတ်ရိုက်ဆက်နွယ်နေတယ်လို့ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးဗိုဂါတက်ကစက်စပရီနေမှာချင်းပါတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမြောက်ကိုရီးယားအရေးဆွေးနွေးပွဲမှာပြောကြားလိုက်ပါတယ်
။ Many of the violations I've referred to stem directly from
မြောက်ကိုရီးယားမှာစီးရဲလှုပ်ဆောင်မှုတွေတိုးလာတာနိုင်ငံရဲ့လူခွင့်ရချိုးဖောက်မှုအများပြားနဲ့ဒဏ်ရိုက်ဖြစ်စေတယ်ဝဲလိုဖြစ်စေပံပိုးဆက်ဆက်မှုရှိနေတာတွေ့ရကြောင်းပြောသွားတာပါမြောက်ကိုရီးယားစစ်တပ်တွေရောနျူကလ িয়ার နဲ့မီဇိုင်းဒုံးအပါဝင်လက်နက်တွေထုတ်နိုင်မှုအတွက်ပါအာရမခိုင်းစင်မှုတွေကြေကြေပြန့်ပြန့်ဖြစ်ပေါ်နေပြီးဥပမာနိုင်ငံချင်းစခန်းကအကျဉ်းသားတွေကိုခိုင်းစေတာကျောင်းတက်ကလေးငယ်တွေကိုကောက်ပဲတည်နိုင်ရိတ်တန်းရခိုင်းစေတာအိမ်အောင်စုတိုင်းအစိုးရအတွက်အချို့ကျလုံအားပေးရတာပြင်ပမှာလုတ်ကင်နေသူတွေရှိကလစာသိမ့်နေတာတွေလည်းပါဝင်တယ်လို့ပြောပါတယ်
ကနေဒါနိုင်ငံမှာတော်မီလန်ကျွမ်းမှုကြောင့်အနောက်မြတ်ပိုင်းနေမင်များရဲ့မြို့တော် Yellow Knife လူပေါင်း 2,000 နီးပါးကိုကြာတော်ရိုင်းနေ့မှာဘေးလွတ်ရာကိုရွှေ့ပြောင်းမှုတွေစတင်ပါတယ်မြို့တော်ရဲ့အပြင်ဘက်စေမိုင်ခွဲကြော်ကြော်အကွာမှာမီးလောင်ကျွမ်းနေတာပါမြို့တော်ဟာအခုလောလောဆယ်တော်မီအန်ဒီရဲ့ရင်ဆိုင်အဝယ်မရှိသေးပဲမြို့ကန်နေအနေနဲ့ကုန်းလန်းဒါမဟုတ်လေကြောင်းကနေတဆင့်မြို့ထဲကနေထွက်ခွာဖို့အချိန်ရသေးတယ်လို့နေမင်ဆိုင်ရာအစိုးရဝန်ကြီး Shane Thompson ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒါပေမဲ့ Yellow Knife ရဲ့ Area 4ခုထဲကတော်မီလမ်းကြောင်းပေါ်ကျနေတဲ့ဘေးအန္တရာယ်အရှိဆုံးဒေသခံတွေဟာတက်တိုင်သမျှအမြန်ဆုံးထွက်ခွာဖို့လိုကြောင်းပြည်နယ်အစိုးရကမိန့်ထုတ်ထားပါတယ်။တခြားဒေသတွေမှာနေထိုင်သူတွေကတော့တောက်ကြာနေ့မွန်းတဲ့ချိန်နောက်ဆုံးထွက်ခွာဖို့လိုအပ်တယ်လို့ပြောပါတယ်။ဒီကြားထဲမှာမိုးမရွာခဲ့ရင်သတင်းပတ်ကုံမှာမိဟာမျိုးရဲ့စင်ကြေပုံးအဆက်ထိရောက်လာဖို့ရှိတယ်ဆိုပါတယ်။ကုန်းလမ်းကနေထွက်ခွာဖို့အချိန်မပေးသူတွေကိုလေကြောင်းကနေကယ်ထုတ်ပေးမှဖြစ်ပြီးယောဂအခန်းရှိသူတွေနဲ့ဘေးအန္တရာယ်ကြီးနိုင်သူတွေကိုဦးစားပေးမှဖြစ်ပါတယ်။နောက်မြောက်နေမြင်များရဲ့နေရာအနှံ့ပြားမှာတော်မီ200ကျော်လောင်ကျွမ်းနေပြီးပြည်နယ်လူရွေရဲ့ဆန်ခါရင်ုံဖြစ်တဲ့လူပေါင်း6800နီးပါးကိုဘေးလွတ်ရာကိုရွှေ့ပြောင်းထားကြောင်းလည်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ တောက်ကြာနေမနဲ့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့တူပြောပြခဲ့တာဖြစ်ပါတယ် VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို vamis@voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲဖမ်းယူနားဆင်နိုင်ပါတယ်အခုကဆက်လို့သတင်းပေးပို့ချက်တွေစောင့်မားတွေကိုဇက်တိုက်တင်ဆက်သွားပါမယ်ခုပထမဆုံးတော့စကိုင်းမန္တလေးဘက်ကစီးရဲချင်းနေကြည့်အောင်ပါဆက်နာသိမ့်မှုအပေါ်ပြင်းပြင်းထန်ထန်ဆန့်ကျင်နေကြတဲ့မြန်မာနိုင်ငံအထက်ပိုင်းမန္တလေးတိုင်းနဲ့စကိုင်းတိုင်းထဲမှာအာဏာသိမ်းစစ်တပ်ဘက်ကလည်းနေမြေရှင်းလင်းရေးတွေဇက်တိုက်လုပ်နေပါတယ်မန္တလေးတိုင်းငဇုံမြို့နယ်ထဲမှာဆိုရင်အရက်သားတွေတေဆုံနေနေမီးလောင်လာတွေအခုရက်ပိုင်းဖြစ်ခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ဒါပြင်စကိုင်းတိုင်းချင်းနှွင့်မြစ်ကျောင်းပေါ်မှာလည်း စစ်တပ်သင်္ဘောတွေလက်လော့စမ်းတက်သွားပြီးလက်နက်ကြီးတွေပစ်ခတ်တာကြောင့်ဒေသခံတွေတင်းရှောင်နေရပါတယ်။မန္တလေးတိုင်းနဲ့စကိုင်းတိုင်းတွေအခြေအနေတွေကိုကိုရဲမွန်ကပြောပြပါမယ်။
မန္တလေးတိုင်းငဇုံမြို့နယ်တဲကိုအောက်တိုဘာ5ရက်ကလေးကစစ်တပ်ကအနေနဲ့ရှင်းလင်းရေးဝင်ရောက်နေတာ12ရက်နီးပါးရှိနေပြီးအောက်တိုဘာ16ရက်နေ့မှာတော့ရေလဲတောင်ကျေးရွာအုပ်စုကနေအိမ်60နီးပါးကိုမီးရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်။အောက်တိုဘာ14ရက်နေ့ကလည်းစစ်တပ်ကအနေနဲ့ရှင်းလင်းနေတဲ့အတွက်ဒေသခံတွေဟာငဇုံမြို့တပတ်ခန်းမြင်းမှုမြို့နယ်တဲကရွာသားလေးကျေးရွာကိုတင်းရှောင်နေတဲ့အချိန်စစ်တပ်ကဝင်ရောက်လာပြီးပြစ်ခတ်တဲ့အတွက်စစ်ဘေးရှောင်6ဦးသေဆုံးခဲ့ရပါတယ်။နေအိမ်တွေမီးရှို့ခံရပြီးအရက်သားတွေတိတ်ဆုံးတာနဲ့ပတ်သက်လို့ငဇုံဒေသခံတို့ကအခုလိုပြောပါတယ
်။မလေးကကျွန်တော်တို့ဒီလင်္ကာဒေသရက်ခတ်ဒီကအောင်ဒုသာအယောဒီမှာမီးရှို့သွားတာပေါ့အဲ့ဒါပေါ့အင်းကြီး60ကျော်လောက်မီးရှို့သွားတာ။ဒါကြောင့်မမကြည့်ဘူးလားလို့ပြောတာ။ဒီဆလီးရမီးကဒုံးဝါဒီကိုလည်းပြောင်းထိုးတယ်။သူ့လိုကျွန်တော်ဒေသခံတွေကမနေရဘူးဆိုပြီးတော့မှငါတို့မျိုးနယ်ရဲ့တပတ်ကမြောင်မျိုးနယ်တို့ဒီမြို့မျိုးနယ်တို့မှာတော့ဒီစီးပွားရှောင်ကြရတာပေါ့ဗျာ။လက်ပြန်လက်ပြန်အဲ့လိုစီးပွားရှောင်ကြရတာ။စီးပွားရှောင်ကြတော့ကျွန်တော်အဲ့မှာမြို့မျိုးနယ်ဝါသားလေးယူအောင်ကောင်းနေပြန်ပေါ့ဒီသာသနာ့မှာတောင်းနေတယ်ဆရာဝန်လာတဲ့ကြည့်တော့မှာပြည်ဝင်ဝင်တော့အကြီးအကဲတဖြစ်ပေါ်တာပဲငင်္ဂတီပွားကြီးဟိုပါမယ်နော်ကိုကဒီဟိုပေါ့လက်ပံမှာပါမယ်အဲ့နေပေါ်ကဒီ6ဦးဆုံးပ
ါအခုနေအိမ်တွေမီးရှို့ခံရပြီးစစ်တပ်နေမြေရှင်းလင်းနေတဲ့နေရာဟာမန္တလေးတိုင်းငဇုံမြို့နယ်နဲ့စကိုင်းတိုင်းမြင်းမူမြောင်မြို့နယ်300ဆုံတဲ့နေရာဖြစ်ပြီးအေယာဝတီမြေဘေးကကြေးရွာတွေဖြစ်ပါတယ်နေမြေရှင်းလင်းပြီးအရက်သားတွေတည်ဆုံးတဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူးချင်းနွေမြစ်ကနေစကိုင်းတိုင်းအထက်ပိုင်းကိုဆန်သက်သွားတဲ့စစ်တပ်တင်မောအုပ်စုဟာမင်းကင်းမြို့နယ်တဲကိုရောက်ရှိနေပြီးတင်မောရီဘော်ကနေလက်နက်ကြီးတွေပစ်ခတ်တဲ့အတွက်အဆောက်အဦတွေပျက်စီးတာရှိတယ်လို့ဒေသခံတွေကပြောပါတယ်စစ်တင်မောအုပ်စုဆန်သက်လာတာကြောင့်ချင်းနွေမြစ်ဘေးကကျေးရွာ20နီးပါးကဒေသခံ4000လောက်ဘေးလွတ်ရာနေရာတွေတိမ်းရှောင်နေရတယ်လို့ဒေသခံတူကပြောပါတယ
်မနေ့ကဂျုံသားရွာမှာသူတို့ကပြီးတဲ့ဘာမှဟိုမဟုတ်ဆက်နဲ့ပြီးတဲ့ပစ်တာဗျာအာမသူတို့ပြစ်ခတ်တိုက်ခိုက်မှုမရှိဘဲနဲ့ကိုကိုပြစ်တာဗျ။အဲ့ရစစ်ရှောင်တဲ့ရှေ့တုန်းတော့ပြစ်စီးသွားတယ်ဗျ။ရွှေနှစ်လောက်ရှောင်ပေးနေရတယ်ဗျ။လူဦးရေနဲ့ပြောရင်တော့4000ကျော်ဝန်းကျင်လောက်ရှိမယ်လို့ခန့်မှန်းရတာပေါ့ဗျ။အ
ော်ဂူလာ14ရက်နေ့ကလည်းစစ်တမောဘော်ကနေလက်နက်ကြီးတွေနဲ့ပြစ်ခတ်တဲ့အတွက်လက်ပံစိတ်ကျွာကဖုံးကြောင်လက်နက်ကြီးထိမှန်ပြစ်စီးခဲ့ရပါတယ်။စစ်တမောတွေဟာ10ကျောင်းကျွာမှာစိုက်ကတ်ထားပြီးစကိုင်းတိုင်းအထက်ပိုင်းကိုဆန်တက်ဖို့ပြင်ဆင်နေတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်တမောရှစ်စီအုပ်စုဟာမုံရွာစိတ်ကန်းကနေချင်းသွင်းမြေကြောင်အတိုင်းထွက်ခွာလာတာဖြစ်ပြီးကဏီမြို့နယ်ထဲမှာလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ခဲ့ပါသေးတယ်စစ်တပ်ဟာကုန်းလန်းကနေမော်တော်ယာဉ်တွေနဲ့တွာလာချင်းမကြာခဏမိုင်းဆွဲတိုက်ခိုက်ခံရတာတွေရှိတဲ့အတွက်လက်နက်ခဲယံရိခါတွေနဲ့ကွန်ပျူစီတွေပို့ဆောင်မှုချင်းသွင်းမြေနဲ့အေယာဝတီမြစ်ကိုအဓိကအသုံးပြုနေရတာလည်းဖြစ်ပါတယ်စစ်တပ်တမောတွေဖြတ်တန်းသွားလာရင်လက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်မြေကန်နဘေးကဒေသခံတွေဟာဘေးလွတ်ရာတိမ်းရှောင်နေရပြီးကာကွယ်ရေးတပ်ဖွဲ့တွေကလည်းမကြာခဏပစ်ခတ်တိုက်ခိုက်တာတွေလုပ်လို့ရှိပါတယ်စစ်တပ်တမောတွေပစ်ခတ်တာကြောင့်လက်နက်ကြီးထိမှန်လို့ဒေသခံတွေတေဆုံရတာရှိတယ်လို့စစ်တမောတွေချန်ရန်လာတဲ့လက်နက်ရိခါတင်တမောတွေကိုကာကွယ်ရေးအဖွဲ့တွေကတိမ်းစီရမိတာတွေလည်းရှိခဲ့ပါတယ်ခင်ဗျာ
မန္တလေးစကိုင်းကစေအချင်းတွေကိုကိုရဲမွန်ပြောပြခဲ့တာပါအခုတော့ကရင်ပြည်နယ်ကစေအချင်းတွေပဲလှည့်အောင်ပါကင်းပြည်နယ်မြပါရီမြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေဟာလက်လွတ်ခဲ့ရတဲ့လက်ခတ်တောင်စခန်းကုန်းကိုပြန်ရဖို့အပြင်းထန်တိုက်နေပြီးလေကြောင်းကနေလည်းဘုံကျဲတာတွေလုပ်နေပါတယ်။ကရင်မြို့သားလူမျိုးရေးတပ်မတော်နဲ့ပူးပေါင်းတပ်ဖွဲ့တွေကလည်းပြန်လည်တိုက်ခိုက်နေလို့တိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီတပ်ကအရာရှိတအူးပါဝင်တေဆုံမှုတွေရှိတယ်ဆိုပါတယ်။ VOA သတင်းတောက်မအေးမာမှသတင်းပေးပို့ထားပါတယ်ညာ
။ကရင်ပြည်နယ်မြပါရီမြို့အတွင်းကလက်ခတ်တောင်စခန်းကုန်းကိုပြန်ရဖို့အတွက်လက်နက်ကြီးတွေနဲ့လေကြောင်းတိုက်ခိုက်တာတွေစစ်ကောင်စီကလုပ်ခဲ့ပေမဲ့နှစ်ဖက်တိုက်ခိုက်မှုတွေအတွင်းစစ်ကောင်စီဘက်ကဗိုလ်မှူးတအူးအပါဝင်အများအပြားတေဆုံးခဲ့ပြီးလက်နက်ခဲယံအများအများသိမ်းယူရရှိခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့တွေဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တအူးကအခုလိုပြောပြပါတယ်
။ဗိုလ်မှူးတအူးဗိုလ်ကြီးတအူးနဲ့အခြားရှင်ရဲဘော်တွေ15ယောက်ကြာဆုံးတယ်။20နှစ်ပြည့်အတွင်းရတယ်။လက်နက်ခဲယံကတော့ကျွန်တော်အများကြီးရတယ်ကွန်မန်ဒို60မမပြောင်းလဲရတယ်ဆို60အပြီး35လုံး RPG 4လုံးနောက် M1 M3 M4 ဒါတွေအစကုန်ကျွန်တော်တို့လက်နက်တွေလည်းအများကြီးသိမ်းကြီးရမိတယ်နောက်ပြီးကျွန်တော်တာဝါတိုင်းပေါ့နော်တာဝါတိုင်းဆက်စပ်ရေးတာဝါတိုင်းလည်းပြည့်စည်သွားတယ်ဒါသမီးကားဆောင်အုံတွေလည်းပြည့်စည်သွားတယ်ဒါသမီးကားဆောင်အုံပြည့်စည်ရတဲ့အကြောင်းရင်းဟာဒီစခန်းကိုကသာသနာ့မြေမှာလာတည်ထားတာ
ဒီလက်နဲ့ပစ္စည်းမျိုးစုံနဲ့စီစံနေထောင်တဲ့ချီပြီးပူပေါင်းတပ်ဖွဲ့တွေဘက်ကရခဲ့တယ်လို့လည်းပြောပါတယ်စစ်ကောင်စီဘက်ကလည်းဒီရဲ့ပိုင်းအတွင်းမှာလက်နဲ့ကြီးအကျင့်ရေ300ကျော်ဂျက်ဖိုက်တာနဲ့3ကြိမ် MI-35နဲ့တုံးကြိမ်, MI-35နဲ့တုံးကြိမ်ပြစ်ခတ်ခဲ့တဲ့အကြောင်းကော့ပရာစစ်ကြောင်းကလည်းသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။ဒီလက်ခတ်တောင်တိုက်ပွဲနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။ဒီလက်ခတ်တောင်စခန်းကုန်းကိုပြည်ရင်မျိုးသားလူမျိုးရေးတပ်နဲ့စစ်ရေးပြူဟာရအရေးပါတဲ့ဒီစခန်းကိုစစ်ကောင်စီနဲ့နယ်ကြားဆောင်တပ်တွေကလည်းပြန်လည်သိမ်းယူဖို့အင်အားအလုံးရင်းနဲ့
ော့စီးပွားရေးသတင်းတပ်ဖွဲ့နဲ့ဆက်ပါမယ်မြန်မာငွေတန်ဖိုးထိုးကျနေပြီးငွေကြေးမတည်ငြိမ်မှုပြင်းထန်လာတာကြောင့်ကိုစင်းလုံးထိုးတက်ဒဏ်ကျုံနေရပြီလို့သုံးသပ်သူတွေကထောက်ပြပါတယ်စီးပွားရေးလုပ်ငန်းရှင်နဲ့စားသုံးသူတွေကိုကိုဝင်းမင်းကမေးထားပါတယ
်ဟုတ်ကဲ့ပါဒေါ်လာငွေလဲနှုန်းကမြန်မာငွေ3800ကျော်ကနေ3900နာထီအခုကလာချိန်မှာဘာကြောင့်အခုလိုဖြစ်လာရတာကိုအမည်မဖော်လိုတဲ့ပြည်တွင်းကုန်သည်တူက
အဓိကကတော့ညွန်ခဲ့တဲ့ American Sanction MFTV နဲ့ MICBO Sanction ချလိုက်တဲ့အတွက်ကြောင့်အဲ့မှာကြည့်ရစားဖြစ်တယ်အဲ့မှာအဓိကကျွန်တော်ဒေါ်လာနဲ့ရွှေပဲပြောကြပါဆိုတော့ဒေါ်လာနဲ့ရွှေအချက်အရင်လှုပ်သွားတယ်တစ်ချက်ငြိမ်မယ်လဲကြံလဲကြံရောအခု1000တန်ဆိုပြီးတော့တိုင်မင်စားထွက်လာတယ်အဲ့မှာလူတွေကအကုန်ဝေယုံတုံးလာဖြစ်ကုန်ကြတာပဲအဲ့နောက်ဆက်တွဲကြည့်ကအခုထိမရတော့တဲ့အနေအထားဖြစ်သွားတာပါ
ဒီနေရာမှာ1000တန်ကဈေးကွက်ထဲတကယ်ဝင်မလာသေးချိန်မှာဘာကြောင့်အခုလိုငွေကြေးမတည်ငြိမ်မှုပိုပြင်းထန်လာရပါလဲလို့စက်မေယာမှာတခြားစင်ကာပူဘဏ်ကြီးတွေပါပိတ်ဆို့လာနိုင်တာနဲ့အခုဘင်္ဂလားဒေ့ရှ်ဘဏ်ကမြန်မာနိုင်ငံပိုင်ဘဏ်ကြီးတွေပေါ်ဒေါ်လာတစ်သန်းကျော်ထိန်းချုပ်လိုက်တာအထိပါတယ်လို့ဒီကုန်တွေကစက်ပြောပါတယ်
။ဒါပေမဲ့နောက်ဆန်းကျတော့ American Sanction ကတော်တော်ကြီးထိရောက်ဖြစ်လာမဲ့သဘောတွေ့လာတယ်။အဲ့ဒီအချိန်မှာဒိုင်းဆိုပြီးတော့တက်တောင်းနဲ့ကြင်ညာတဲ့နောက်ဆက်တွဲနဲ့ UOB ဘဏ်ကအလုံးကိုစတင်မှာလည်းပြင်တော့ဆုံးထိုင်ကိုဒေါ်လာကိုပြောက်ကိုဟောနေပြလိုက်တဲ့အချိန်မှာအလုံးက short ဖြစ်သွားတယ်။အခုနောက်ဆက်တွဲ OCBC ကို DBS ကိုပါဖြစ်လာလိမ့်မယ်လို့ယူဆရတယ်ပေါ့။နောက်ဆိုအဲ့ရ American ဟာ American Sanction တကယ် effective ဖြစ်ပြီလေဆိုပြီးတော့အဲ့ဒီအချိန်မှာလည်းတော့သွားဆုံတာပေါ့နော်။1000တန်းနဲ့ထွက်တယ်ဆိုတဲ့အချိန်မှာတကယ် panic buying နဲ့ကိုရှုပ်ကုန်လာပါရဲ့။ဒီချက်ဆိုတာမနေ့တော့ကကျင်ညာတဲ့ Bangladesh အစိုးရဘဏ်ကနေပြီးတော့ဗမာ MICB နဲ့ MFTV တို့ရဲ့ account ဖွင့်ထားတဲ့ဒေါ်လာ freeze out တယ်ဆိုပြီးတော့ကျင်ညာဟာစင်ကာပူရောမဟုတ်တော့ဘူးတကယ် Bangladesh ဘဏ်တော်မှ American ရဲ့ pressure အောက်မှာမိသွားပြီဆိုပြီးတော့အဲ့ဒီမှာတကယ်ကိုအခုကဝယ်ယုံတော့လာခဲ့အခုပြောတဲ့စီနောက်ဖုန်းချပြီးနောက်တစ်ခါထပ်ဆက်တစ်စီဖြစ်သွားတယ်အလားတူချင်းနေဆိုရတာဗျာအကုန်တိုက်ဆိုင်သွားတယ်ပေါ့နော
်အဲ့ဒီတော့ရှေ့ဆက်သက်ရောက်နိုင်မှုကိုစက်မေးရမှာဒီကုန်တွေကပဲ
အခုလောလောဆယ်ကုန်တွေလောကမှာတော့ရွှေနဲ့ဒေါ်လာသမားကတော့အလုံးမရှိတော့ဘူးပေါ့နော်အပြင်မှာဒါပေမဲ့လည်းထုံးစံတိုင်းပဲပေါက်ဈေးကလည်းမရှိဘူးဈေးကွက်ကြီးကလည်းပြက်နေပြီဒါပေမဲ့ခြံရောက်ကြိုက်ပါနဲ့အပြင်မှာကိုယ့်အကိုလောက်ကြတယ်ပေါ့နော်ဆိုတော့ဈေးတော့ကတော့ထုံးစံတိုင်းပဲဒီနေ့ကတော့ရွှေဆိုလည်း38ကျော်တယ်ပေါ့နော်ဒေါ်လာဆိုလည်းအဲ့လိုဖြစ်လာတဲ့အချိန်မှာတော်တော်ကြီးဘေးရုတ်ဒုက္ခဖြစ်လာအပြင်မှာအဲ့ဒီကြက်တွေအလုံးကတော့အကုန်အခြေခံစားတော့ကုန်နေဖြစ်တဲ့ဆန်စီစေးစားငရုတ်ချက်တော့အကုန်ကြက်ရိုက်လာတာပေါ့နော်ဒီနေ့ဆိုရင်ကျွန်တော်ပုံနှိပ်လုပ်ငန်းလုပ်တဲ့မိတ်ဆွေတယောက်ကဆိုရင်ဒီအခုဈေးနဲ့ဈေးဆက်တဲ့ဆက်ပြီးတော့နောက်တစ်ခါထပ်ဆက်လဲဆက်ကောအတဈေးဖြစ်သွားပြောင်းသွားတယ်ပေါ့နော်ဆိုတော့အဲ့လိုလူတွေကလည်းအခု on the spot ဈေးချနိုင်ချနိုင်မချနိုင်မှုဆိုရင်မရဟိုဒေါက်တာတဈေးပြန်ပြောင်းတော့မယ်ဆိုရက် concept ကြီးအဝင်သွားပြီအဲ့လည်းနောက်ဆုံးဒီလက်လီဈေးကွက်မှာတော့ပို့ဆိုးပြီပေါ့အားလုံးကတော့လေဥမာအဖြစ်မနေ့တုန်းကကျွန်တော်အိန္ဒိယလာတဲ့ဈေးပိုးတက်ဈေးတခုကတော့ပုံမှန်ဆိုရင်တကက်ကိုအရင်တော့900ဝယ်ရတယ်ပေါ့လက်လီဈေးပေါ့အခုဆိုရင် 1300 ကိုဝယ်ရအရင်ခက်သွားပြီ
အခုလိုဝယ်ချေးမတည်ငြိမ်မှုဖြစ်လာတာရဲ့လက်တွေ့ဘဝမှာရင်ဆိုင်ရပုံကိုလည်းအမည်မဖော်လိုတဲ့ဈေးဝယ်နေရသူတူက
ဈေးတွေကတော်တော်ခုန်ကက်သွားတယ်အရင်ကတစ်နေ့ကိုမိသားစုတစ်စုစာ9000ဘိုးဈေးဝယ်ရင်အခုက1000လောက်ကုန်တယ်နောက်ပြီးတော့အထူးသဖြင့်နိုင်ငံခြားကသွင်းရတဲ့ဈေးတွေအရန်ဈေးတက်သွားတယ်။အဲ့တော့ဈေးဘိုးဝါကရန်ဈေးကြီးတယ်။နောက်ပြီးတော့ရွှေဈေးလည်းတက်တယ်။ရွှေဈေးကလည်းဈေးသာတက်တာဒါပေမဲ့ရောင်းရတာကိုဝယ်ရတာကိုခက်တယ်။အထူးသဖြင့်တစ်နိုင်တစ်ပိုင်းနည်းနည်းပဲရောင်းချင်တာဆိုဆိုင်ထဲကမဝယ်ချင်ကြဘူး။ဈေးတွေဒီဘက်ကကြည့်ရင်လည်းရောင်းရပေမဲ့အရန်အမြတ်မကြံကြတော့
။အဲ့ဒီတော့ဒီအချိန်နေရှိမှပြန်ထိန်းနိုင်မဲ့အလားအလာကိုစက်မေးရမှာပြည်တွင်းကုန်တွေကပဲ
။အခုချိန်ကြည့်ရတော့ထိန်းနိုင်မှုအနေထားကသူလည်းတစ်ချိန်ဟို step by step ထိန်းလာပေါ့အခုတော့ဆိုရင်6ခု company ဖွဲ့လာတယ်ပေါ့နော်ဟိုကိုကျုံမုံမြထိုးလို့အဲဒီကဥစ္စာဘူပန်ဥက္ကဋ္ဌပါလာမယ်နောက်ပြီးတော့ဥက္ကံစောပါလာမယ်ဟိုကိုကျုံညိုစောပါမယ်နောက်ပြီးတော့ wish ထိန်းပါတော့6ခု company ဖွဲ့ပြီးတော့ထိန်းဖို့လုပ်တယ်ထိန်းတဲ့ဟာတွေကလည်းအချို့ဟာတွေက ตอนนี้โอ้ช่วยเปลี่ยนสภาพไปซะบลูมาโกทิ้งลงไม่ได้ตรุแล้วอีกอ่ะทิ้งเลยสรุปกูเลยทําไม่ใช่เนาะอย่างเงี้ยวะเนาะแล้วทุกทุกทิ้งทิ้งไม่รู้จะอะไรอ่ะโอ้บัดตะนี่ว่าจริงๆแล้วบัดเนี่ยทริกเกอร์พวกเนาะสอบัดเนี่ยทริกเกอร์พวกจริงๆแล้วเนี่ยทริกเกอร์ละเนาะบัดก็60บัดก็60จ่ากันเลยเดี๋ยวนี้ส่วนเตี้ยอ่ะตัดมานี่ขึ้นไปสรุปแล้วเปอร์เซ็นต์จะเท่าไหร่สงสัยที่บัดเนี่ยไม่รู้อะไรวะตะเกเรบ ာပြီးတာလေဆိုတော့ဘာနဲ့လို့လဲဒေါ်လာတက်ဆက်ဒီတက်မှာဒေါ်လာတမန်မတက်ပြီမယ်နဲ့ပတ်မန်တက်လာလေဒေါ်လာတက်တာနဲ့အတူတူပဲလို့ကျွန်တော်ယူဆရဗျ
တကယ်တော့အခုတစ်ခါငွေကြေးမတည်ငြိမ်မှုပြင်းထန်လာနေတာကိုပြန်မထိနိုင်ရင်ပို့ဆိုးလာပြီးနောက်ဆက်တွဲနိုင်ငံရေးလူမှုရေးကိရပ်ပါကြီးလာနိုင်လေလို့သုံးသက်သူတွေကထောက်ပြနေပါတယ
်မြန်မာနဲ့ငွေတန်ဖိုးကျပြီးကွန်ဆေးလုံးတွေကြီးမြင့်တာပေါ်သုံးသက်ချက်တွေကိုကိုဝင်းမင်းကမေးမြန်းတင်ဆက်ခဲ့တာပါအခုတော့တဆက်တဲ့ဒေတာရင်းကစီးပွားရေးရင်းနှီးမြှုပ်နှံမှုအခြေအနေသတင်းဆောင်မတဲ့ဘုတ်နဲ့ဆက်ပါမယ်ကိုဗစ်ကပ်မဖြစ်ခင်တော့ကမ္ဘောဒီးယားကလူသိမများလာတဲ့ပင်လယ်ကမ်းခြေမြို့မှာလောင်ကစားမြို့အဖြစ်ပြောင်းလဲဖြစ်ဖို့တရုတ်လုပ်ငန်းရှင်တွေကလာပြီးအကြီးအကျယ်ရင်းနှီးမြှုပ်နှံခဲ့ကြပါတယ်ဒါပေမဲ့ကိုဗစ်ဖြစ်ပြီးနောက်ပိုင်းတရုတ်နိုင်ငံစီးပွားကျဆင်းလာလို့တရုတ်ရင်းနှီးမြှုပ်နှံမှုသူတွေကမ္ဘောဒီးယားကနေပြန်ထွက်သွားကြပါတယ်အဲ့ဒီကအခြေအနေကို VOA သတင်းတောက်ဟူရစ်စမစ်ကမ္ဘောဒီးယားကနေပေးပို့ထားတာကိုကိုခမောင်စိုးမင်းကပြောပြပါမယ
်ကမ္ဘောဒီးယားနိုင်ငံပင်လယ်ကမ်းခြေဆီယာနုဘီလ်မြို့ကန်တွေကယာနဲ့ချီရှိတဲ့တရုတ်ရင်းနှီးမြှုပ်နှံသူတွေပြီးဆောက်ထားတဲ့အဲ့ဒီလောင်ကစားယုံတွေကို36မလထင်ရတဲ့အဆောက်အုံတွေလို့တောင်ပြောဆိုနေကြပါတယ်တရုတ်ပြည်မှာကိုဗစ်ကပ်ရောဂါကြောင့်စီးပွားရေးကျဆင်းတာကမ္ဘောဒီးယားအစိုးရကိုယ်တိုင်ကအင်တာနက်အွန်လိုင်းအပါအဝင်လောင်ကစားမျိုးစုံကိုတိမ်နှင်းခဲ့တာတွေကြောင့်အလုံးမဖြစ်တော့တဲ့အတွက်တရုတ်စီးပွားရေးသမားတွေကဒီအတိုင်းဆွန့်ခွာသွားခဲ့ကြတာပါအခုတော့ဆီယာနုဘီလ်မြို့ကန်တွေကအဲ့ဒီလို36မလားလို့ထင်ရတဲ့အဆောက်အုံတွေကိုအာနာယကမ္ဘောဒီးယားပြည်သူ့ပါတီ CPP အနေနဲ့ပြန်လည်တည်ဆောက်ပြီးလုပ်ငန်းလည်ပတ်လာအောင်လှုံ့ဆော်ပေးစေချင်ကြပါတယ်ကမ္ဘောဒီးယားနိုင်ငံမှာနှစ်ပေါင်းများစွာဝန်ကြီးချုပ်အဖြစ်အုပ်ချုပ်ခဲ့တဲ့ဟွန်ဆန်ကနေသူ့ရဲ့သားဟွန်မနက်ကိုအာဏာလွှဲပြောင်းပေးခဲ့ပြီးဒီလကုံမှာတာဝန်ထမ်းဆောင်စီမှာဖြစ်တဲ့အတွက်ဒါဟာခေတ်သစ်တစ်ခုကိုဝင်ရောက်ခဲ့တဲ့သဘောအဖြစ်ရှုမြင်နေကြပါတယ်
အချို့ရေမှုကိုရင်ကအဲ့လိုတရုတ်လုပ်ငန်းရှင်တွေခြံထားရတဲ့အဆောက်အုံတွေမှာရင်းကြီးတွေနှွေတွေတစ်ပင်တွေရစ်တဲ့နေအောင်ကြည့်ပြီးတော့စိတ်ပြက်နေပါတယ်ဒါရီဟာအင်တန်လှပတဲ့ကမ်းခြေမြူလေးကိုအကြီးတန်းစီပါတယ်လို့တောင်ကြေညာခဲ့ပါတယ
်အကီယမီမွေးနေမွေးနေ
အဲ့ဒီအဆောင်တွေဟာဆက်လက်ပြီးတိဆောက်မဲ့သူမရှိရင်တော့ရှစ်ဆက်အပြီးတက်ဖို့မလွယ်ဘူးဆိုတာကျွန်တော်သိပါတယ်ကျွန်တော်တို့အလုပ်တွေပြန်ရဖို့သူတို့တွေပြန်လာစေချင်ပါတယ်ကျွန်တော်ရဲ့အလုပ်သမားတွေဆိုရင်အခုဆိုအလုပ်လက်မဲ့တွေဖြစ်နေပါတယ
်အခုတော့ကမ္ဘောဒီးယားနိုင်ငံတဲတခြားနေရာကလာရောက်လေပတ်သူတွေကတောင်မှလူမရှိတဲ့အထက်မြင့်လောင်ကစားယုံကြည်တွေအဲ့ဒီလိုအနေထားရှိနေတာတွေကိုစောရကတက်နေကြပါတယ
်
ဒီမြို့သားရလှပဖို့အတွက်အဆောက်အုံတွေကိုပြည်စည်းအောင်ဆောက်လုပ်သင့်ပါတယ်ဒေသအုပ်ချုပ်ရေးဌာနကလောင်တင်မရှိကတော့ဆုံးရှုံးသွားတဲ့လောင်ကစားယုံကရရှိတဲ့ဝင်ငွေနေရာမှာအစားထိုးဖို့အတွက်ရင်းနှီးမြှုပ်နှံသူအသစ်တွေကိုဆွဲဆောင်ဖို့အခွန်အခသက်တာတဲ့မဟာအစီအစဉ်တွေကိုချမှတ်နေပါတယ်လို့ပြောပါတယ်
ต่อไปยังบัดออนไลน์มีធ្វើឲ្យมาផ្នែកធំ
ออนไลน์ឡောင်းកសោកូនနေနေလိုက်တော့တီဆောက်နေစေအဆောက်အုံတွေရက်ကုန်လေအဲ့လိုလှုပ်လိုက်တာယင်းနီးမြုံနံမှုတွေရော့ကျသွားပါတယ
်ဒါပေမဲ့လေឡောင်းကစားလုပ်ငန်းဟာဒီပင်လယ်ကမ်းခြေဆီယာနုဘီလ်မြို့မှာရာဇဝတ်မှုတွေများလာနိုင်တဲ့အတွက်ဒေသခံတွေကတော့မကြိုက်ကြပါဘူ
းសូមអាយរដ្ឋបាលលោកពិចារណាအစိုးရအနေနဲ့လောင်ကစားလုပ်ငန်းတွေအပေါ်မှာရင်းနှီးမြှုပ်နှံမှုဖိတ်ခေါ်နေရတာကိုမလုပ်ဖို့မေတ္တာရက်ခံချင်ပါတယ
်အစိုးရအနေနဲ့လောင်ကစားလုပ်ငန်းကိုပြန်လည်အသက်သွင်းမယ်ဆိုပါကရာဇဝတ်မှုတွေကိုကင်တွဲဖြေရှင်းနိုင်လိမ့်မယ်လို့ဒေသခံတချို့ကလည်းမျှော်လင့်နေကြပါတယ
်ဟើយយើងបានឃើញថាអ្វីដែលជាការទួត្រៃផ្លូវរបស់រាជរដ្ឋាភិបា
លលើရှိសូយ៉ាលို့ပဲအစိုးရတဲ့အနေနဲ့កម្ពុជាနိုင်ငံအထူးသဖြင့်ဆီယာနိုဗီလ်ဒေတာမှာနိုင်ငံရေးစီးပွားရေးတည်ငြိမ်အေဂျင့်မှုရှိအောင်ရှင်းရှင်းလင်းလင်းလှုပ်ဆောင်နိုင်လိမ့်မယ်လို့ယုံကြည်ပါတယ
်ကိုခမောက်ဆိုးတင်ပြခဲ့တာပါ VOA American အတန်ရဲ့တောက်ကြနေ့သတင်းစီစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဇက်လန်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းဘဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။မင်္ဂလာမနက်ခင်းမှာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VUE American အတန်ကတောက်ကြမနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 kHz 11113ည၊လိုင်းဒိုမီတာ40 kHz 9413ည၊လိုင်းဒို58 kHz 5805နဲ့လိုင်းလက်မီတာ190 1595ကပါတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနိုင်ဝဲမှာတော့ကျမကြီးနဲ့တိုင်းရင်သတင်းလောအစီအစဉ်တွေမတိုင်ခင်မှာဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုအရင်နားဆင်ရမှာပါ။ဥသိန်းစိန်ဆိုရခင်မှာငင်းညာရေးဆွေးနွေးပွဲတက်ခွင့်မရခဲ့တဲ့ TNLA တအံပလောင် AA ရခိုင်တက်တော်နဲ့ MNDAA ကိုကန့်တက်ဖွဲ့တွေဟာစစ်ကောင်စီကိုအနည်းငယ်ပေးနိုင်တဲ့အင်အားစုတွေဖြစ်လာကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ။
အနာလိစ်ကောင်စီကိုအပြင်းထန်ရှုံ့ချပြီးຫນွေဦးတော်လှန်ရေးဆင်နွှဲနေကြတဲ့အင်အားစုတွေနဲ့လက်တွဲပဲလို့တုံးညီတော်မဟာမိတ်ဖြစ်တဲ့ကိုကန်တက်တအန်းတက်နဲ့အေးအေးရခိုင်တက်တို့က2021ခုနှစ်မတ်လ30ရက်နေ့ကတည်းကကြေညာထားပါတယ်။တုံးညီတော်အဖွဲ့နဲ့ဒေသခံ PDF တွေကို KAA ကချင်တက်ကကူညီနေပါတယ်။မြောက်ပိုင်းမဟာမိတ်ဖြစ်တဲ့ဝတ်တက်မိုင်းလာနဲ့ရှမ်းပြည်တိုးရဲတက်ကတော့စစ်ကောင်စီနဲ့တိုက်ပွဲမဖြစ်သေးပါဘူး။လွန်ခဲ့တဲ့ဇူလိုင်လကပဲဒီသုံးဖွဲ့ကိုနေပြည်တော်ကိုခေါ်ယူပြီးငင်းရရင်ဆွေးနွေးပွဲလုပ်ဖို့စစ်ကောင်စီကတီးခေါက်ကြည့်ပါတယ်။ဒါကြောင့်ဝပ်ပြည်နယ်ပန်ခန်းခေါ်ပန်ဆန်းမြို့မှာ2019ကဖွဲ့စည်းခဲ့တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညီနိုင်ရေးကော်မတီ FPNCC အဖွဲ့ဝင်9ဖွဲ့ထဲမှာကချင်နဲ့သုံးညီနောင်အဖွဲ့ဟာစစ်ကောင်စီနဲ့မကြာခဏတိုက်ပွဲဖြစ်ပွားနေပြီးကျန်သုံးဖွဲ့ကတော့စစ်ကောင်စီကဖိတ်ရင်ဖိတ်တယ်လို့နေပြည်တော်ကိုသွားရောက်လို့ရှိပါတယ်။သုံးညီနောင်မဟာမိတ်ဖြစ်တဲ့ AA ရခိုင်ကိုကနဲ့တအားအဖွဲ့တွေဟာအရင်ကကျင်းပခဲ့တဲ့အပြစ်ရဆွေးနွေးပွဲတွေကိုတက်ခွင့်မရခဲ့ပါဘူး
။သူတို့အရင်ရှိခဲ့တဲ့ရခိုင်လူမျိုးရေးတပ်ပလောင်လူမျိုးရေးတပ်နဲ့ကိုကန့်တပ်ဖွဲ့တွေကတော့စစ်တပ်နဲ့အပြစ်ရသဘောတူညီချက်လုပ်ခဲ့ပါတယ်။နေကြားသောတပ်လို့ဖို့ငင်းဆန်ခဲ့တဲ့ကိုကန့်တပ်ကို2009မှာစစ်တပ်ကတိုက်ထုတ်ပါတယ်2015မှာပြန်ဝင်ဖို့ကြိုးပမ်းပြီးအခုထိတိုက်ပွဲဖြစ်နေပါတယ်ဒီတော့အတွင်းအစ်စ်ဖွဲ့စည်းလိုက်တဲ့ AA ရခိုင်နဲ့တန်းပလောင်တပ်တွေစစ်ရင်အားတောင့်တင်းလာတာကြောင့်အပြစ်ရဖို့စစ်တပ်ကကန့်လန့်လာပါတယ်ဒါပေမဲ့ရခိုင်နဲ့တအန်းကတော့လက်မခံတော့ပါဘူးဒါကြောင့်တအန်းကိုကန့်ရခိုင်သုံးညီနောင်တပ်ဖွဲ့ဟာ2019မှာပြင်ဦးလွင်စစ်တပ်ကတူကိုတရားခွန်မမရှော့တိုက်ဒုံးတွေနဲ့တိုက်ခိုက်ပြခဲ့ပါတယ်အပြစ်ရဲ့သဘောတူညီချက်မလို့သူဟာစစ်ကောင်စီတပ်ကိုလွတ်လပ်စွာတိုက်ခိုက်နိုင်ကြပါတယ်သုံးညီနောင်မဟာမိတ်တပ်ဖွဲ့ဟာဝါခေါင်းဆောင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ဖြစ်လာတဲ့အခါစစ်အင်အားပိုကောင်းလာပါတယ
်1963မှာပလောင်အမျိုးသားတပ်ဦးတည်ထောင်နာမှုပလောင်တော်လှန်ရေးသက်တမ်းအနည်း60ရှိပြီလို့ပြောနိုင်ပါတယ်1986မှာပလောင်ပြည်နယ်လွတ်မြောက်ရေးတပ်အဖြစ်အမည်ပြောင်းပါတယ်1988အရေးတော်ပုံနောက်ပိုင်းအခြေအနေပြောင်းလာလို့1990မှာနဝတစီအစိုးရနဲ့အပြစ်ခတ်ရစဲတဲ့အခါမှာရှမ်းမြောက်ပိုင်းအထုဒေသခုနှစ်ဖြစ်လာပါတယ်အင်အား1400ကျော်ရှိပါတယ်စီအစိုးရဖိအားပေးမှုကြောင့်ပလောင်အင်အား300ကျော်လက်နက်အပ်ပြီးတန်အားအမျိုးသားပါတီအနေနဲ့2010မှာရွေးကောက်ပွဲဝင်ပါတယ်ဒါပေမဲ့အမျိုးသားဒီမိုကရေစီတပ်ပေါင်းစုမတ်တတမှာပါဝင်ခဲ့တာကြောင့်တော်လှန်ရေးမီးပွားဆက်လက်တောက်လောင်နိုင်ခဲ့ပါတယ်
။တကြောပြန်တအောင်းပလောင်လက်နက်ကိုင်တော်လှန်ရေးအတွက်ပထမဦးဆုံးသောစစ်တပ်နှန်းကို KIA တပ်မဟာ3ရဲ့ဗမော်ဒေသဝါရဘွန်စခန်းမှာ2017အောက်တိုဘာမှာဖွင့်လှစ်ခဲ့ပါတယ်။တအောင်းလူငယ်50လောက်က KIA တပ်ဆင်ပေးတဲ့လက်နက်တွေနဲ့တော်လှန်ရေးကိုစတင်ခဲ့ပါတယ်။အခုဆိုရင်တအောင်းတပ်မှာတပ်မဟာ9ခုတိုင်ရင်38ရင်အင်အား8000ကျော်မကရှိပါတယ်တော်လန်ရေးအတက်ကြနဲ့အကွေအောက်အနှစ်60ကျော်ဖြတ်တန်းခဲ့ရတဲ့တအောင်းတပ်ဟာကချင်ကိုကန့်ရခိုင်တပ်နဲ့ပူးပေါင်းပြီးမဟာမိတ်၄ဘွဲ့အနေနဲ့တိုက်ပွဲဝင်နေပါတယ်ဒါကြောင့်2012ကနေ2022ခုနှစ်အထိ10နှစ်တာကာလအတွင်းတအောင်းတပ်ဟာစစ်ကောင်စီတပ်နဲ့တိုက်ပွဲကြီးငယ်ပေါင်း1500ခန့်ဖြစ်ပွားခဲ့ကြောင်းသိရပါတယ်မန္တလေး PDF ကိုစစ်တင်နံပေးကထိထိရရောက်ကူညီပြီး NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ဆက်သွယ်ထားတဲ့အဖွဲ့ဖြစ်ပါတယ
်။ကိုကန်တပ်ဖွဲ့ကတော့အစိုးရတပ်ရဲ့ထိုးနှက်မှုကြောင့်ကိုကန်ဒေသမှာစုခွာပြီး2015မှာမှကိုကန်ဒေသကိုပြန်လည်ဝင်ရောက်နိုင်ပါတယ်။တပ်မဟာ၄ခုရှိတဲ့ကိုကန်တပ်ဟာကရင်ပြည်အင်အားစုကိုစစ်ရေးလေ့ကျင့်ပြီးလက်နက်တပ်ဆင်ပေးပါလေ။ပြည်မအင်အားစုတွေဖြစ်တဲ့လာရှို PDF BPLA မြန်မာပြည်သူ့လွတ်မြောက်ရေးတပ်နဲ့ဘကပအနယ်ဝင် PLA ကိုလည်းကိုကန်တပ်ကလက်ကျင်ပြီးလက်နက်တပ်ဆင်ပေးပါတယ်။ဒီနေ့ထဲမှာပလဲမျိုးနေကဘုံတကားအဖွဲ့နဲ့မိတီတာ PDF ကိုလည်းကူညီတယ်လို့မိုးဆက်ငင်းရန်ကဇော်လိုက်လ22ရက်နေ့ထုတ်အေယာဝတီမှာပေါ်ပြပါတယ်။အေးရခိုင်တပ်ဟာရှင်တန်ကြီးထွားနေတဲ့လက်တက်ကိုင်အဖွဲ့ဖြစ်ပြီးစစ်ဒေသ6ခုနဲ့စစ်အင်အား3000လောက်ရှိမယ်လို့ခန့်မှန်းကြပါတယ်။ရခိုင်စစ်တီ9000ကိုကချင်ပြည်နယ်၊ကရင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းကိုလည်းဆေးလွတ်ထားပါတယ်။သုံးညတောင်မဟာမိတ်ဟာစစ်စင်ရေးမလုပ်သေးပေနဲ့စစ်အင်အားနဲ့ချုပ်ကန့်ထားတဲ့နေမြေတိုးချဲ့ရေးကိုအဓိကအာရုံစိုက်နေပါတယ်။သုံးညတောင်အဖွဲ့နဲ့ကချင်တပ်တွေစစ်စင်ရေးလှုပ်လာမှစိုးရိမ်နေတဲ့အတွက်ဝါမိုင်းလန်းနဲ့ရှမ်းပြည်တိုးတက်ရေးတပ်ကကိုယ်စားလှယ်တွေကိုနေပြည်တော်ကိုခေါ်ယူဆွေးနွေးနေတာဖြစ်ပေါ်ရပါလိမ့်ခင်ဗျာ
။မြောက်ပိုင်းညီနောင်သုံးဖွဲ့ကြောင့်ဦးအောင်ခင်သုံးသက်သွားတာပါ။ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်အပတ်စဉ်ကဏ္ဍကိုအပတ်စဉ်ကြာသပတေးညနဲ့တောက်ကြနေ့မနေ့ခင်းအစီအစဉ်တွေမှာပုံမှန်နားဆင်နိုင်ပါတယ်ခင်ဗျာ။ခုတစ်ခါနားဆင်ရမှာကဦးဝင်းမင်းရဲ့ကျမရေးကဏ္ဍဖြစ်ပါတယ်။ဒီတစ်ပတ်ကျမကြီးကဏ္ဍမှာလူအဖွဲ့စည်းလိုက်အများစုကြုံတွေ့ရတဲ့စိတ်ဖိစီးမှုအကြောင်းရင်းကိုပြောထားပါတယ်။လူမှုအတိုင်းဝန်းနဲ့လူအများစုအလိုက်ဖြစ်ပွားတဲ့စိတ်ဖိစီးမှုကမြန်မာနိုင်ငံမှာအကြောင်းရင်းမျိုးစုံအောင်ဇက်တိုက်ရေရှည်ဖြစ်လာနေတယ်လို့စိတ်ကျမကြီးပညာရှင်တွေကထောက်ပြကြပါတယ်။ဘလို့အကြောင်းရင်းတွေကြောင့်ဒီစိတ်ဖိစီးမှုမျိုးဖြစ်ရပြီးဘလို့ပုံစံဖြစ်လာရင်အနေအပိုးကြီးနိုင်ပါသလဲ။ဒီအကြောင်းကိုဩစတြေးလျနိုင်ငံ Central Queensland စီးရုံကစိတ်ကျမကြီးအထူးကုဆရာဝန်ကြီးဒေါက်တာသက်ထေးကိုဦးဝင်းမင်းကမေးမြန်းတက်ဆက်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒုက္ခဆရာဝန်ကြီးဒေါက်တာသတိခင်ဗျာကျွန်တော်တို့မြန်မာနိုင်ငံတည်းလက်ရှိဒီစိတ်ဖိစီးမှုပိုများလာတာအတွက်ပြီးခဲ့တဲ့အပတ်တွေတုန်းကတော့ဆရာရေတူးချင်းဒီ individual stress ဖြစ်စေတဲ့အခက်အခဲကြီးတွေနဲ့တခြားအခက်အခဲငယ်တွေကိုအဓိကပြောပြီးမှဒီတစ်ခေါက်တော့ဆရာရေcommunity stress ဆိုခေါ်တဲ့အများနဲ့စုဖြစ်စေတဲ့စိတ်ဖိစီးမှုကိုအဓိကဖြစ်စေတဲ့အကြောင်းရင်းတွေကိုဆက်ပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းကျွန်တော်အထူးသဖြင့်ပေါ့ကျွန်တော်တို့ဗမာနိုင်ငံကိုပဲကျွန်တော်ပြောခြင်းတယ်ဗျာဗမာနိုင်ငံမှာဒီ society in distress ဆိုတာကျွန်တော်တို့ society က stress ရတယ် society ကျွန်တော်တို့ရဲ့လူအဖွဲ့အစည်းမှာဒီဗမာပြည်မှာအထူးသဖြင့်ကတော့ကျွန်တော်ပြည်သူပြည်သားတွေစိတ်ဖိစီးမှုကျုံနေရတယ်ဒီစိတ်ဖိစီးမှုဟာတရက်လည်းမဟုတ်ဘူးတလလည်းမဟုတ်ဘူးတစ်နှစ်လည်းမဟုတ်ဘူးအခု3နှစ်3မို့တကယ်ကကျော့သွားပြီဘာလို့လဲဆိုတော့ကျွန်တော်ကကိုဗစ်ကဆက်လိုက်ချင်တယ်ကိုဗစ်ကအာဏာမသိမ်းမီကတည်းကဆက်လိုက်တာဆိုတော့ကျွန်တော်က3နှစ်ရှိပြီလို့မြန်မာပြည်သူပြည်သားတွေရဲ့ခံစားရတဲ့ဟာကိုဆက်လိုက်ချင်တယ်အဲ့ကြတော့နံပါတ်1 COVID-19 ဘေးကြီးဟာအာဏာသိမ်းပြီးလိုက်တော့ကျွန်တော်တို့မြင်တဲ့အတိုင်းပဲပိုဆိုးသွားတယ
်ဟုတ်ကဲ့ဆရာတပူပေါ်နှစ်ပူဆင့်ပေါ်နော်ပိုတော်ကြီးမားတဲ့အပူထက်ဆင့်သွားတဲ့သဘောပေါ်ဆရာနော
်ဟုတ်တယ်ခရာဆိုတော့လူတွေကအဲ့အချိန်မှာတကယ်ကပ်ဘေးကြီးပဲရန်ကုန်မန်းလေးအထူးသဖြင့်အဲ့လိုလူတွေများတဲ့နေရာမှာတအားကိုဖြစ်လိုက်တဲ့အခါကျတော့လူတွေကဒုက္ခတွေအကြီးအကျယ်ရောက်ပြီးတော့ဆရာဝန်ကလည်းရှားဆရာမကလည်းရှားဘယ်သွားဆေးကုအမှန်လည်းမသိဆေးကလည်းမရှိနောက်ပြီးတော့မှအောက်ဆီဂျင်ပြတ်တာကိုဗစ်ကအောက်ဆီဂျင်တအားကျလေအမှန်လေအောက်ဆီဂျင်ကဆေးပဲအောက်ဆီဂျင်ဘူးတွေလည်းပြတ်ပြီးတော့မှလူတွေအများကြီးဆုံးပါရတယ်ဗျာအိမ်အောင်စုတိုင်းမှာကျွန်တော်တို့အားလုံးမှာကိုယ်တငယ်ချင်းဖြစ်ကိုယ်မျိုးဖြစ်ဆုံးနေအဲ့ဒီကိုဗစ်ကတကယ်ကျွန်တော်တို့ဗမာဆိုဆိုက်တီရဲ့စိတ်ဖိစီးမှုကြီးအဲ့တုန်းကနံပါတ်1ပေါ့အဲ့ဒါလည်းပြီးရောကျွန်တော်တို့ကမနာသေးဘူးပြည်တွင်းစစ်ဖြစ်တယ်လို့ကျွန်တော်ကတော့ပြည်တွင်းစစ်လို့ပဲပြောချင်တယ်ပြည်တွင်းစစ်ဖြစ်တဲ့အချိန်ကြတော့ဒါကလည်း ITB တွေစစ်ဘေးရှောင်နေအခုကျွန်တော်သတင်းကြည့်လိုက်တာ 1.5 million ရှိတယ်တတန်ငွေရှိတယ်ဆိုတော့ကျွန်တော်တို့ဗမာတွေဟိုဂျပန်ခေတ်ကလေးကနေပြီးတော့မှအခုအချိန်မှာဒုက္ခရောက်လိုက်တာတခါမှမကြဘူးတဲ့စကိုင်းမကွေးမှာရွာတွေလည်းပြာကျသွားပြီချင်းပြည်နယ်တို့ကရင်နီပြည်နယ်တို့မှာဗီယက်နမ်အတိုင်းပဲလက်နဲ့ချီဒီရောဘုံနေရောအမလီနေတိုင်းနဲ့ကျင်းနေရတယ်ဆိုတော့ကလေးတွေကဟိုရှူရီမြောင်နေတဲ့မှာပုံနေရရှာတယ်န နော်အဲ့ကျတော့ဘိုက်ကြီးတွေလည်းကောင်းအောင်မမွေးရဘူးရွာသားတွေတောင်ပေါ်ကတောင်ညာခုတ်တဲ့ကျွန်တော်တို့တိုင်းရင်းသားတွေကအသက်ကိုဖက်နဲ့ထုတ်နေရတာအဲ့ဒါနေတိုင်းပဲအဲ့ဒါကနာတာရှည်စိတ်ဖိစီးမှု chronic stress ပဲ
ဟုတ်ကဲ့ဆရာဒီနေရာမှာဆရာအရင်အစတုန်းကပြောခဲ့တယ်ဒီအသက်ရှင်သန်ရေးအတွက်ရင်ဆိုင်မှု fight and flight လို့ခေါ်တဲ့ဒီပြန်တိုက်မလားပုံနေမလားဒါမှမဟုတ်ရှောင်ပြေးမလားဆိုတဲ့လုပ်ငန်းစဉ်ကိုစဖြစ်စေတဲ့စိတ်ဖိစီးမှုက
ဟုတ်ကဲ့
ဟိုတစ်ခါတည်းခဏတာမျိုးမဟုတ်တော့ဘဲနဲ့ရေရှည်ကြီးဖြစ်လာနေတာပေါ့ဆရာနော
်မှန်အဲ့ fight and flight ကခုနကကြားတွေ့ရင်ထွက်ပြရတာဟိုတစ်ခါလောက်နော်တသက်တစ်ခါလောက်ဆိုတော့ရတယ်လေအခုကနေ့တိုင်းကြားကိုရှောင်နေရတာအဲအဲ့ဒါက fight or flight ကနေ့တိုင်းဖြစ်နေတော့နှလုံးတုံးရင်ခုန်ဝန်းပြက်တိတ်ကိုလူတွေဒုက္ခရောက်ကြပါတယ်ဆိုတော့အဲ့ဒါလဲပြီးရောလွန်ခဲ့တဲ့ဟိုလပိုင်းအတွင်းမှာမုခမုံတိုင်းကြီးကျလိုက်တော့ရခိုင်မြောက်ပိုင်းမှာအကုန်ကြေထွက်သွားတာအဲအဲ့ဒီမှာအကူအညီရမရတော့မသိဘူးလူတွေကတော့ဗျာဟိုဒုက္ခရောက်လိုက်ကြမှာအဲ့ဒါကိုလဲကျွန်တော်ကအဲစားဝတ်နေရေးဒုက္ခရောက်ရင်ငွေရေးချေးရေးဒုက္ခရောက်ရင်ကျန်းမာရေးဒုက္ခရောက်ရင်စိတ်ဖိစီးမယ်လို့တင်ပြထားပြီးအဲ့ဒီအတိုင်းပဲအဲ့ဒါတွေအကုန်လုံးအဲ့ဒီရခိုင်မှာဖြစ်နေတာပေါ့နော်ဆိုတော့တကယ့်ကိုဟိုကျွန်တော်တို့ရဲ့ဗမာလူအဖွဲ့စည်းဟာ man made disaster ပေါ့နော်လူတွေကဖန်တီးတဲ့ disaster ဆိုတော့ဘယ်လိုပြောမလဲ
ဟုတ်ကဲ့စစ်တမ်းပေါ်ဆရာရဲ့ဒီလူတွေဖန်တီးခဲ့တဲ့ပဋိပက္ခတွေစစ်ပွဲတွေရဲ့ကြီးမားတဲ့ပျက်စီးဆုံးရှုံးမှုပေါ့ဆရာနော
်မှန်ပါတယ
်တဘာဝပေးတန်လို့ပဲလူတွေချင်းချင်းမတည့်လို့ဖြစ်ရတဲ့ပဋိပက္ခတွေရဲ့ကြီးမားတဲ့တန်ပေါ့ဆရာနော
်အေးအဲ့ကြီးမားတဲ့တန်တွေကခုနကတဘာဝပေးတန်ပေါ်လာတဲ့အိုလူချင်းချင်းဒီပဋိပက္ခဖြစ်လို့ဆရာပြောသလိုတန်ကလည်းထတ်ဆင့်ဆိုတော့ဒီကျွန်တော်တို့ချိန်မီအုံအုံဆယ်စကလုံးလေးကိုပြောခြင်းနဲ့ဒီကျွန်တော်တို့ individual stress ဆိုတာလူတူးချင်းတယောက်ချင်းခံစားရတဲ့စိတ်ဖိစီးမှုဆိုတာရှိတယ်ဒါပေမဲ့အဲ့ဒီအပေါ်မှာကျွန်တော်တို့လူအဖွဲ့စည်းခံစားရတဲ့စိတ်ဖိစီးမှုဆိုတာပေါင်းလိုက်တော့ဗမာတပြည်လုံးအဲ့လိုချိန်မီအုံအုံဖြစ်နေတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါဆရာအဲ့တော့အခုလို့ဒီဘက်ပေါင်းဆောင်ကပါတူးချင်းရောအများနဲ့ပေါ့နော်လက်ရှိနေမှာနိုင်ငံတွေထားကတကယ်ကိုပဲဒီစိတ်ဖိစီးမှုတွေကိုကြုံစေနိုင်တဲ့အဓိကအချက်ကြီးတွေရောအချက်လေးရောစုံနေတဲ့အနေထားမှာပေါ့ဆရာနော်ဒီဖြစ်လာတဲ့အခါမှာသူ့ရဲ့အမျိုးအစားတွေကရောအားလုံးကဟိုအမျိုးအစားတစ်ခုတည်းဖြစ်လေရှိလားရေတိုးဖြစ်လားရေရှည်ဖြစ်လားဘလောက်ပြင်လဲပေါ့နော်အဲ့ဒီအပိုင်းလေးရောဆက်ပြောလို့ရမှာဆရာ
ဟုတ်ကဲ့ဆိုတော့စကားကိုပြန်ကောက်ရရင်တော့ကျွန်တော်တို့ဒီရေတိုးရေရှည်ဆိုတာရှိတယ်ခင်ဗျာဒီစိတ်ဖိစီးမှုမှာ acute stress ရာတူတူ down down ဖြစ်တဲ့စိတ်ဖိစီးမှုအဲ exam ဖြစ်ရမယ် interview သွားရမယ်ဟောကားလေးပြက်သွားတယ်ဆိုတော့ရက်တူတူပဲစိတ်ဖိစီးတယ်ပြီးတော့ပြန်ကောင်းသွားတယ်ဒါပေမဲ့ကျွန်တော်ကပို့ပြီးတော့အကြီးအကျယ်စိတ်ပူတာက chronic stress ပြ chronic stress ရာအချိန်ကြာရှည်ခံစားရတဲ့စိတ်ဖိစီးမှုကအလွန်အနေကြီးပါတယ်အဲ့ဒီဟာက long term မှာနှလုံးယောဂါတွေသွေးတိုးတွေစီးကျူတွေ stroke ဆိုတဲ့လေးဖြတ်တာတွေဖြစ်သွားနိုင်တယ်ဖြစ်ကိုဖြစ်တယ်အဲ့ဒီရေရှည်စိတ်ဖိစီးမှုကတော့အနေရကြီးတယ်ဒါပေမဲ့ပို့ပြီးတော့ကျွန်တော်ပြောချင်တာကျွန်တော်တို့နိုင်ငံမှာကျွန်တော်ကစိတ်ပူတယ်တတိယတစ်ခုရှိသေးတယ်ဗျာကျွန်တော်ရဲ့ကိုယ်ပိုင်အမြင်ပေါ့ acute on chronic ဆိုတာကျွန်တော်တို့နိုင်ငံသားတွေကချိန်မီအုံအုံနဲ့နှစ်နှစ်သုံးနှစ် society တစ်ခုအနေနဲ့စိတ်ဖိစီးမှုခံစားနေရတဲ့အချိန်မှာငကိုကလေးကလူကဒုက္ခတွေရောက်နေပါလေဆိုမှတခါတည်းအလုတ်ပြုတ်သွားတာတို့ပတ်ဆံပြတ်သွားတာတို့မိသားစုတွေကလေးရတခါတည်းယောဂါထဖြစ်တာတို့ဆေးကုဖို့ပတ်ဆံမရှိတာတို့အဲ့ဒါ acute stress ကြီးဝင်လာရင်တော့ကျွန်တော်တို့လူတွေဘယ်လိုများရင်ဆိုင်ရမလဲဆိုတာမသိဘူးခင်ဗျာဒါပေမဲ့ချုပ်ပြောလိုက်ရရင်တော့ရေတို့စိတ်ဖိစီးမှုရှိတယ်ရေရှည်စိတ်ဖိစီးမှုရှိတယ်နှစ်ခုပေါင်းလိုက်ရင်တော့ဒုက္ခအကြီးကြီးပဲခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းတက်ဆက်တဲ့ကျမရေးကဏ္ဍဖြစ်ပါတယ်။ဒီနေ့ညတောက်ကြညာချမ်းအစီအစဉ်မှာလည်းနောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍဖြစ်သိပ္ပံနဲ့နည်းပညာဆိုင်ရာနောက်ဆုံးတွေ့ရှိချက်တွေ၊တီထွင်ဖန်တီးမှုအသစ်တွေ၊နည်းပညာအသစ်အစမ်းတွေ၊နယ်ပယ်သစ်လေ့လာစူးစမ်းမှုတွေအကြောင်းအရာမျိုးစုံကိုတင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ရဖို့ရှိကြောင်းကြိုတင်အသိပေးပါစေ။အခုတော့ BBC VOA မြန်မာပိုင်းရဲ့တောက်ကြမနက်ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုအလှည့်ကျတာကတိုင်းရင်းသတင်းလွှာအစီအစဉ်ပဲဖြစ်ပါတယ်။ထိုင်းချေဆိုင်ဖီဘာဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်
တ်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မအမီပါနေဆက်ဒီသားတိုင်းသားသတင်းတော့တွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ဒူးထောင်မှုရဲ့အိမ်ကိုစစ်တပ်ကရှာဖွေခဲ့ရမှာမိရဲ့စီးနဲ့ဖုန်းတွေဖမ်းဆီးရမိခဲ့တာကြောင့်တဝဲထောင်မှုအပါဝင်ထောင်ဝင်နှန်းတွေကိုဖမ်းဆီးစစ်ဆေးနေပါတယ်ရခိုင်မျိုးသမီးများကွန်ရက်ဥက္ကဋ္ဌဒေါ်ညိုအေးကိုရဲတပ်ဖွဲ့ကပုံမှန်905ခကွေနဲ့အမှုဖွင့်ပြီးတော့စစ်တွေထောင်ကိုပို့လိုက်ပါတယ်သတင်းလောကတွေထဲမှာတော့ခုခံတော်လှန်စစ်အားကောင်းတဲ့ချင်းတော်လှန်ရေးတပ်ဖွဲ့တွေဟာမြို့ပေါ်ကစစ်ကောင်စီတပ်ရင်းဌာနချုပ်တွေကိုဝင်ရောက်စီးနှင်းတိုက်ခိုက်မှုတွေပို့ပြီးတော့လှုပ်လာတဲ့အကြောင်းနားဆင်ရဖို့ရှိပါတယ်
မကနန်းဟွန်ပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါတနင်္လာတိုင်းဒေတာကြီးထွေအချင်းထောင်အတွင်းရှိဒုထောင်မှုဦးသွေရင်ထွန်းရဲ့အိမ်ကိုစစ်တပ်ကဝင်ရောက်ရှာဖွေခဲ့ရမှာမူရစ်ဆေးနဲ့ဖုန်းတွေဖမ်းဆီးရမိခဲ့လို့ဒဝဲထောင်မှုအပါအဝင်ထောင်ဝန်ထမ်းအယောက်20လောက်ကိုဖမ်းဆီးစစ်ဆေးနေပါတယ်။ဩဂုတ်လ14ရက်နေ့ကဦးသွေရင်ထွန်းရဲ့နေအိမ်အတွင်းက WYC ပြား ICEC6 အပြင်ခလုတ်ဖုန်းဖုန်းမျိုးစုံ49လုံး touch screen ဖုန်း30လုံးဖုန်းနဲ့ဆက်ဆက်ပစ္စည်းအများပြားနဲ့မူရစ်ဆေးဝါးသုံးစွဲရာမှာအသုံးပြုတဲ့ပစ္စည်းတွေတွေ့ရှိခဲ့တယ်လို့စစ်ကောင်စီနဲ့နှိစသူတွေကပြောပါတယ်ပြီးခဲ့တဲ့ဇွန်လလဒုတိယပတ်ကလည်းဒဝဲထောင်ဝန်ထမ်း3ယောက်စီကနေမူရစ်ဆေးတွေဖမ်းဆီးရမိခဲ့တယ်လို့ဒဝဲထောင်နဲ့နှိစသူတွေကပြောပါတယ်
စစ်တွေမျိုးကအမျိုးသမီးအရေးတကြွလှုပ်ရှားသူလည်းဖြစ်ရခိုင်အမျိုးသမီးများကွန်ရက်ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်ညူအေးကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးဥပဒေပုံမှန်905ခါခွေးနဲ့အမှုဖွင့်ကစစ်တွေထောင်ကိုပို့လိုက်တယ်လို့လုတ်ဖော်ကိုင်ဖက်တွေကပြောပါရယ်ဩဂုတ်လ15ရက်နေ့နေ့လယ်ပိုင်းကစစ်တွေမျိုးမင်းကန်ရက်ကွက်မှာရှိတဲ့သူ့ရဲ့နေအိမ်ကနေအမှတ်1ရဲစခန်းကိုဖမ်းဆီးခေါ်ဆောင်သွားပြီးမိသားစုနဲ့တွေ့ခွင့်မပေးဘဲနိုင်ပိုင်းအတွင်းအခုလိုအမှုဖွင့်လိုက်တာဖြစ်ပါရယ်ဒေါ်ညူအေးကဩဂုတ်လ13ရက်နေ့မှာစစ်တွေចောင်းသားတမကကဦးဆောင်ကျင်းပတဲ့56နှစ်မြောက်စစ်တွေစံပြဒနာနေအခမ်းအနားကိုတက်ရောက်ခဲ့တဲ့အတွက်အခုလိုဖမ်းဆီးအမှုဖွင့်တာဖြစ်နိုင်တယ်လို့မိသားစုဝင်တွေနဲ့လုပ်ဖော်ကင်ဖက်တွေကပြောပါရယ်
ကရင်မျိုးသားလူမျိုးရေးတပ်မတော် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေတင်ပိုက်ထားတဲ့လက်ခတ်တောင်စခန်းကုန်းကိုစစ်တပ်ကပြန်လည်ရယူဖို့ထိုးစစ်ဆင်နေတဲ့အတွက်တိုက်ပွဲပြင်းထန်နေပြီးစစ်တပ်ရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်အရက်သားနေအိမ်ထိမှန်ပျက်စီးမှုများနေတယ်လို့ဒေသခံတွေကပြောပါတယ်လက်ခတ်တောင်စခန်းပြန်သိမ်းနိုင်ရေးစစ်ရေးအရှိန်မြင့်တက်ခတ်ရမှာလက်နက်ကြီးနဲ့နေရာ၈နေရာလောက်ကနေပစ်ခတ်နေလို့ဖလူမဲကနေမိတာမြိုင်လင်းစတဲ့ရွာတွေထဲကအိမ်တွေထိမှန်ပျက်စီးကုန်တာလို့ဒေသခံတယောက်ကပြောပါတယ်အဲ့ဒီနေရာတဝိုက်မှာဩဂုတ်လ10ရက်နေ့အထိနှစ်ဖက်ထိတွေ့ပစ်ခတ်မှုပေါင်း10ကြိမ်အထက်ဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကဗိုလ်ကြီးနှစ်ယောက်အပါအဝင်18ယောက်သေဆုံး34ယောက်ဒဏ်ရာရရှိခဲ့တယ်လို့ KNU ကဩဂုတ်လ15ရက်နေ့ကထုတ်ပြန်ထားပါတယ်
ကယားကရနေပြည်ဒီမော့ဆူမြို့နယ်အနောက်ဖက်ချမ်းမှာရှိတဲ့စစ်ဘေးရှောင်စခန်းလေးခုမှာစံပြက်လက်နေတယ်လို့စစ်ဘေးရှောင်တွေကိုအကူငေပေးနေသူတွေကပြောပါတယ်စစ်ဘေးရှောင်စခန်းလေးခုမှာရှိတဲ့အိမ်ထောင်စု158စုကလူဦးရေ800ခန့်ဟာစံအကူငေတွေလိုအပ်နေတယ်လို့ဆိုပါတယ်စစ်ဘေးရှောင်စခန်းတွေမှာစံပြက်လက်နေတယ်လို့စစ်ကောင်စီတပ်ကတဲယူပို့ဆောင်ရင်းလုပ်နေတဲ့လမ်းတွေမှာဂိတ်ချပြီးစစ်ဆေးမှုတွေလှုပ်ဆောင်နေတဲ့အတွက်စစ်ဘေးရှောင်တွေအတွက်ရိုက်ခတဲယူပို့ဆောင်ရမှာခက်ခဲမှုတွေရှိတယ်လို့အကူငေပေးနေသူတယောက်ကပြောပါတယ်
ချင်းပြည်နယ်ဖလန်းမြို့ပေါ်ကစစ်ကောင်စီခလာယာ268တိုက်ရင်ကိုချင်းမဟာမိတ်အဖွဲ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်ကောင်စီကလေကြောင်းအပြင်လက်နက်ကြီးတွေနဲ့ရွာတွေကိုရန်တမ်းပစ်ခတ်တိုက်ခိုက်ရမှာကလေးငယ်အပါအဝင်အရက်သားပြည်သူ10ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဩဂုတ်လ12ရက်နေ့မနက်ပိုင်းတနအီကနေနနအီခွဲအထိဖလန်းမြို့ပေါ်ကစစ်ကောင်စီခလာယာ268တိုက်ရင်ကိုချင်းအမျိုးသားတပ်မတော် CNF CNA ဦးဆောင်တဲ့ချင်းမဟာမိတ်အဖွဲ့ကတွားရောက်တိုက်ခိုက်ခဲ့ရမှာစစ်ကောင်စီတပ်ဖွဲ့ဝင်6ယောက်သေဆုံးပြီးစစ်ကောင်စီတပ်ဖွဲ့ရဲ့လက်နက်ခဲယမ်းတွေကိုလည်းသိမ်းဆီးနိုင်ခဲ့ပါတယ်စစ်ကောင်စီတပ်ဖွဲ့ဟာဩဂုတ်လ14ရက်နေ့ကလည်းထန်တလန်မြို့နယ်ခွာဖိုးရွာကိုလေကြောင်းကနေပုံကျဲတိုက်ခိုက်မှုကြောင့်ဖခင်ကျောင်းအပါအဝင်လူနေအိမ်၄လုံးပျက်စီးခဲ့ပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်နဲ့နန့်ခမ်းမြို့ကြားနောင်ဆန်ရွာအနီးမှာစစ်ကောင်စီနဲ့တအားပလောင်အမျိုးသားလွတ်မြောက်ရေးတပ်တို့ကြားစစ်ရေးတင်းမာမှုကြောင့်ခရီးသွားလူထုတွေအခက်အခဲဖြစ်နေကြပါတယ်။ဩဂုတ်လ16ရက်နေ့မနေ့9နာရီကမူဆယ်နန့်ခမ်းခရီးသွားပြည်သူတွေရဲ့ကားတွေကိုစစ်ကောင်စီကဖျက်ဆီးသွားလာခွင့်မပေးဘဲရပ်နားထားခိုင်းတာဖြစ်ပါတယ်။နောင်ဆန်ရွာဘက်ကိုစစ်ကောင်စီတပ်တွေအင်အားဖြည့်တင်းနေရာယူထားသလိုနောင်ဆန်ရွာအလွန်လေကွန်းတွေရဲ့တစ်ဖက်ချမ်းကကိုင်းတော်ရွာဖက်မှာတအောင်း TNL တပ်သားတွေရှိနေပြီးတပ်နှစ်ဖက်လှမ်းမြင်နေရတဲ့အနေအထားမှာရှိနေလို့ပြစ်ခတ်မှုတွေဖြစ်ပွားမှာကိုရွာသားတွေကစိုးရိမ်နေကြပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါ။ခုခံတော်လှန်စစ်အားကောင်းတဲ့ချင်းပြည်နယ်မှာချင်းတော်လှန်ရေးတပ်ဖွဲ့တွေကအရင်ကနေမတူဘဲမြို့ပေါ်မှာအခြေစိုက်တဲ့စစ်ကောင်စီတပ်ရင်းဌာနချုပ်တွေကိုဝင်ရောက်စီးနှင်းတိုက်ခိုက်မှုတွေပိုလှုပ်ဆောင်လာပြီးမြို့ပေါ်စစ်စင်ရေးကိုပိုလှုပ်လာကြပါတယ်။ချင်းတောင်ဘက်ကလက်ရှိစစ်ရေးအနေအထားနဲ့ပတ်သက်ပြီးတော့ကိုရောဘက်ကစူးစီးထားပါတယ်
။ချင်းပြည်နယ်ကမြို့ပေါ်တွေမှာအခြေစိုက်တဲ့စစ်ကောင်စီတပ်ရင်းတွေကိုချင်းကကွေပူပေါင်းတပ်တွေကမကြာခဏစီးနှင်းတိုက်ခိုက်မှုတွေရှိလာပြီးခံစစ်အနေအထားကနေထိုးစစ်အနေအထားနဲ့တွဲနိုင်ဖို့ကိုလည်းပြင်ဆင်နေတယ်လို့ချင်းမျိုးသားတပ်ဦး CNF ပြောရေးဆိုခွင့်ရှိသူစလိုက်ထက်နေကပြောပါတယ
်။ဘူဒင်းစစ်စင်ရေးမှာချင်းတောင်ကိုစစ်ကောင်စီကနေစစ်စင်ရေးပြင်ဆင်နေပြီးတော့ပြီးတော့ကျင်းပထားတာရှိတာ။ဒါကြောင့်ကျွန်တော်တို့ဖေကလည်းပြင်ဆင်မှုလုပ်ပြီးတော့ခံစစ်အနေအထားကနေထိုးစစ်ဆိုပြီးတော့ကျွန်တော်တို့တပ်ရင်းဌာနချုပ်ပေါ့။စစ်မှုရေးနဲ့ကျွန်တော်တို့ဖလာမှုပို့ပေးလို့ဒီလိုကြောက်ကြတဲ့စီရာဖြစ်တယ်။ဒါနဲ့ကျွန်တော်တို့ဖေကတော့အကောင်းဆုံးကိုပြင်ဆင်ထားတာထူးရှိနေကျွန်တော်တို့ကြောက်ပို့တယ်
ဩဂုတ်လ14ရက်နေ့ကထန်တလာမြို့အခြေဆိုင်ခလာယ269တပ်ရင်းဌာနချုပ်ကိုချင်းမျိုးသားတပ်ဦး CNF CNA CDF ထန်တလာ CDF ဇုတ်ဖေးပူပေါင်းတပ်ဖွဲ့ကစီးနှင်းတိုက်ခိုက်ခဲ့ရမှာစစ်ကောင်စီရဲ့လုံခြုံရေးစခန်းတစ်ခုကိုသိမ်းပိုက်နိုင်ခဲ့တယ်လို့ချင်းမျိုးသားတပ်ဦးကဆိုပါတယ်။အဲ့ဒီတိုက်ပွဲမှာစစ်ကောင်စီတပ်ကထိခိုက်သေးဆုံးမှုများနိုင်တယ်လို့တပ်သား2ယောက်ကိုအရှင်ဖမ်းဆီးရမိခဲ့ပြီးလက်နက်တချို့ကိုလည်းသိမ်းဆီးရမိတယ်လို့ CNF ကဆိုပါတယ်။ချင်းပူပေါင်းတပ်ဖက်က3ယောက်ကြဆုံးခဲ့ပါတယ်။ဩဂုတ်လ12ရက်နေ့မှာလဲဖလန်းမြို့အခြေဆိုင်ခလာယ268တပ်ရင်းဌာနချုပ်ကို CNF CNA CDF KKG နဲ့ CDF ဟောလငိုရမ်ချင်းပူပေါင်းတပ်ဖွဲ့ကတိုက်ခိုက်ရာစစ်ကောင်စီဘက်က6ယောက်တေဆုံးခဲ့ပြီးလက်နက်ခဲယမ်းတွေသိမ်းဆီးရမိခဲ့ပါတယ်။လက်ရှိအနေအထားမှာတော့ချင်းပြည်နယ်တဲကမြို့ပေါ်မှာထိုင်ချထားတဲ့စစ်ကောင်စီတပ်ရင်းတွေဟာစစ်ရေးလှုပ်ရှားမှုမလုပ်နိုင်တော့ဘဲလေကြောင်းနဲ့လက်နက်ကြီးကိုသာအားကိုးနေရတယ်လို့စလိုက်ထက်နေကပြောပါတယ်
။ကျမတို့တို့မြို့ကမှာတို့အားနေနေတယ်ဆိုက်ခဲရမှာချင်းတောင်ဝင်နေတာကတော့ကျွန်တော်တို့ဖဲကလည်းပါနေပြီဆိုတော့ဒီအကူကကလက်နေချင်းနဲ့ချက်ဖိုက်တာကိုပို့ပြီးအကူဖဲတယ်ဒါကတော့အားလုံးအတူဖြစ်ပါတယ်အဲဒါကြောင့်ဒီလေချောင်းနဲ့လက်နေချင်းစီကူနဲ့အဲဒါပို့ပြီးအကူလာတယ်နေတာနောက်ပြီးတော့ဒီချင်းတောင်ဘာကငါကိုကရေရရှိချတဲ့ဒီအခိုင်တက်ခံရမှာမဆုံးနိုင်ဘူးလို့ပြောပါမယ်
ဩဂုတ်လ၁ရက်နဲ့၂ရက်နေ့တုန်းကလည်းတွန်းဆောင်မြို့ပေါ်ကစစ်ကောင်စီတပ်စခန်းနဲ့ရဲစခန်းကိုချင်းကကွေပူပေါင်းတပ်ဖွဲ့ကဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တယ်လို့မင်းတပ်မြို့ပေါ်မှာကင်းလှည့်နေတဲ့စစ်တပ်ကလည်းဇူလိုင်လကုန်ပိုင်းမှာတိုက်ခိုက်ခဲ့ပါတယ်ချင်းပြည်နယ်ရဲ့မြို့နယ်ကိုမြို့နယ်အားလုံးမှာစစ်တပ်ကမြို့ပေါ်တွေကိုပဲထိန်းချုပ်ထားနိုင်တော့တဲ့အနေအထားမှာရှိနေပြီးကြံဒေသအားလုံး85ရာခိုင်နှုန်းလောက်ကိုတော့ချင်းကကွေတပ်ဖွဲ့တွေကထိန်းချုပ်စိုးမိုးထားပြီလို့ဆိုပါတယ်ခင်ဗျာ
။ဩဂတ်စ်လဇန်ကရဲကစစ်တပ်နဲ့ SSPP SSA ရှမ်းတပ်တို့အကြားစစ်ရေးတင်းမာနေတဲ့ရှမ်းပြည်တောင်ပိုင်းလဲချမြို့မှာစစ်တပ်ကပစ်ခတ်လိုက်လို့အရက်သားထိခိုက်ဒေဆုံးမှုတွေရှိလာပါတယ်။ဒီအကြောင်းကိုတော့နမ်ဟော့ကနေတင်ဆက်ထားပါတယ်။
ဩဂုတ်လ16ရက်နေ့မနက်ပိုင်း 7:00 နာရီဝန်းကျင်လောက်မှာလဲချမြို့နယ်မလန်းရွာကစားတောက်ဆိုင်တဆိုင်ရဲရှိမှာကိဆောင်စစ်ကောင်စီစစ်သားတွေကဆံကယ်စည်းလာတဲ့အရက်သားနှစ်ယောက်ကိုပစ်ခတ်ခဲ့တာဖြစ်ပါတယ်။လဲချမြို့ဒေသခံအမျိုးသားတယောက်ကရှမ်းစကားနဲ့အခုလိုပြောပါတယ်
လူတန်းလိုက်ခါတဲ့အကွာ
ဆိုင်ကယ်မောင်းလာတဲ့အရက်သားနှစ်ယောက်ကိုစစ်ကောင်စီတပ်ကပစ်တာလဲချထွက်နှံတိန်ချောင်းကူးတရားမှာကူးတဲ့နေရာမှာပဲဖြစ်သွားတာ
ခလမျိုးအခြေဆိုင်အရှိလေပိုင်းတိုင်းစစ်ဌာနချုပ်လက်အောက်ခံခမရ93ခုကနေလဲချမှာစစ်ရင်အဖြစ်တင်းဖို့ရောက်ရှိလာတဲ့ဂိတ်ဆောင်စစ်သားတွေဖြစ်ကြပြီးဂိတ်ကတားဆီးတာကိုမရက်ပေးလို့ပြက်လိုက်တာလို့ပြောကြောင်းဒေသခံကအခုလိုဆက်ပြောပါတယ်
ကလေးတိုင်းနဲ့ကတော့ကောင်းတဲ့ကရားရှိရုံလိုက်ခါနေခါပါပင်နေက
သူတို့ရအရက်သားတွေပါတယောက်ကတည်သွားတယ်တယောက်ကတော့တန်ရရသွားတော့ဘောဆေးရုံကိုယူသွားရတယ်အခုကဆေးရုံမှာမလန်းရွာလေထဲမှာဖြစ်တာစစ်တပ်ကလှုပ်လိုက်ရင်လေအရန်ကိုဆိုးလွန်းပါတယ်ရွာပြင်မှာလည်းမဟုတ်ဘူးရွာလေလူမြင်ကွင်းမှာပြစ်တာ
တန်ရရတဲ့ဆိုင်ကယ်သမားအမျိုးသားကိုတော့လက်ချမျိုးပြည်သူစေယုံကိုပို့ဆောင်ထားပြီလို့ဆိုပါတယ်ပြစ်ခတ်ခံရသူဟာဘူးတွေမှမသိကြသေးပေမဲ့စစ်ရှောင်နေတဲ့သူတွေထဲကနေရကိုပြန်လာကြည့်တဲ့ရွာသားတွေဖြစ်နိုင်တယ်လို့ဒေသခံတွေကဆိုကြပါတယ်လက်ချမျိုးမှာဩဂုတ်လ6ရက်နေ့ကတည်းက SSPP SSA ရှမ်းတပ်နဲ့စစ်ကောင်စီတပ်တို့အကြမ်းတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဒီနေ့ချိန်ထိနှစ်ဖက်ကြားစစ်ရဲတင်းမာနေသေးလို့စစ်ရှောင်တွေနေရမပြန်ရဲကြသေးပါဘူးဖက်ချာစရဲတင်းမှာမရှိနေသေးတဲ့အပြင်နှစ်ဖက်လုံးကစစ်အင်အားဖြစ်တင်းမှုမှာပြုတ်လုနေပါတယ်စစ်ကောင်စီကရွာအဝင်ထွက်ဂိတ်တွေမှာစောင့်ကြပ်ထားပြီးတော့တင်းကျစစ်ဆေးနေတယ်လို့လေရင်ကလည်းပြန်ဝဲစောင့်ကြည့်နေတာတွေလုပ်နေလို့ဒေသခံရွာသားတွေစိုးရိမ်နေကြပါတယ
်အခုဆက်ပြီးတရင်အချင်းချုပ်ကိုနားဆင်ကြရမှာပါ
ဒဝဲထောင်ဝင်းအတွင်းကဒုထောင်မူရဲ့အိမ်ကိုစစ်တပ်ကရှာဖွေခဲ့ရမှာမူရင့်စင်းနဲ့ဖုန်းတွေဖမ်းဆီးရမိခဲ့လို့ထောင်မူအပါဝင်ထောင်ဝန်ထအယောက်20လောက်ကိုဖမ်းဆီးစစ်ဆေးနေပါတယ်ရခိုင်အမျိုးသမီးများကွန်ရက်ဥက္ကဋ္ဌဒေါ်ညိုအေးကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးဥပဒေပုံမှန်905ခတ်ခွေးနဲ့အမှုဖွင့်ကစစ်တွေထောင်ကိုပို့လိုက်ပါတယ်
တရရှင်နဲ့ခုနားဆင်နေကြတာကတော့နေဆက်ဒီသားကတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မအမီပ
ါ။ဒီပါဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါ။ VOA American အသံကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသအတွင်းဖြစ်ပျက်နေတဲ့သတင်းထူးတွေကိုပေးပို့လိုရဆိုရင်တော့ကျွန်တော်တို့စီကိုစာရေးလို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုကြံနေသေးတဲ့အချိန်တော်တွင်းမှာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်ခင်ဗျာ
။ရုရှားတံပြန်ထိုးစစ်ဆင်နေတဲ့တိုက်ပွဲမှာယူကရိန်းရှိတောင်ပိုင်းကရုရှားထိန်းချုပ်ထားတဲ့နယ်မြေတချို့ကိုပြန်ပြီးသိမ်းယူနိုင်ခဲ့တယ်လို့ယူကရိန်းကဂျက်တဘရီနေမှာပြောပါတယ်။ယူကရိန်းတပ်တွေဟာပြန်လည်သိမ်းယူနိုင်ခဲ့တဲ့ယူရိုဆိုင်းမြို့ကလေးရဲ့တောင်ဘက်ကိုဦးတည်ပြီးဆက်လက်ဒဏ်ပြန်ထိုးစစ်ဆင်နေတာဖြစ်ပြီးရုရှားတပ်တွေကိုနှစ်ပိုင်းကွဲသွားစေဖို့အတွက်အဇော့ပင်လယ်ဘက်ကိုဦးတည်တိုက်ထုတ်ရမှာအောင်မြင်မှုရှိနေတယ်လို့ယူကရိန်းစစ်တပ်ပြောခွင့်ရကနိုင်ငံတော်ရုပ်သံကနေပြောပါတယ်ဒါပေမဲ့အသေးစိတ်ကိုတော့ထုတ်မပြောပါဘူးအနောက်အာဖရိကနိုင်ငံတစ်နိုင်ငံဖြစ်တဲ့နိုင်ဂျာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုပြန်ပြီးမရုပ်သိမ်းရင်အာဖရိကဒေသစီးပွားရေးပူးပေါင်းဆောင်ရွက်တဲ့ ECOWAS အဖွဲ့အနေနဲ့ရှေ့ရဝင်ပြီးဖြည့်ရှင်းပေးဖို့အသင့်ပဲလို့အဖွဲ့ရဲ့နိုင်ငံရေးငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာကော်မရှင်နာမင်းကြီးအက်ဘဒယ်ဖာတူမူဆာကဂျက်တဘရီနေမှာပြောပါတယ်အဖွဲ့ဝင်နိုင်ငံတွေကစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးတွေရဲ့နိုင်ဂျာရေးဂါနာနိုင်ငံဆွေးနွေးပွဲမှာကော်မရှင်နာမင်းကြီးကစစ်ဗိုလ်ချုပ်ကြီးတွေကိုပြောကြားလိုက်တာဖြစ်ပါတယ်ဆွေးနွေးနိုင်ငံမှာအကြမ်းဖက်တိုက်ခိုက်ခံရနိုင်မှုသတိပေးအချက်အဆင့်ကိုဂျက်တဘရီနေမှာဒုတိယအမြင့်ဆုံးအဆင့်တိုးမြှင့်လိုက်ပါတယ်အစ္စလာမ်စစ်ရေးတက်ကြွလှုပ်ရှားသူတချို့ကလူလူစုဝေးပွဲတွေလုပ်ပြီးကရမ်ချန်စာအုပ်ကိုမီရှိုရာစ်ဆက်တိုက်လုပ်ခဲ့တဲ့နောက်အခုလုံခြုံရေးအဆင့်ကိုတိုးမြင့်လိုက်တာလည်းဖြစ်ပါတယ်။အခုသတင်းပတ်တွေထဲမှာဆွီဒင်အစိုးရကနိုင်ငံရချမှာနေထိုင်တဲ့သူ့နိုင်ငံသားတွေနဲ့စီးပွားရေးလုပ်ငန်းတွေကိုလည်းသတိပေးချက်တွေထုတ်ပြန်ထားပါတယ်။မြန်မာအထည်ချုပ်ဆက်အောင်တွေမှာအလုံသမားအခွင့်အရေးချိုးဖောက်မှုတွေပိုးပြီးများလာတဲ့အတွက်မြန်မာနိုင်ငံမှာလုပ်ငန်းလုပ်ကိုင်မှုကိုတဖြည်းဖြည်းချင်းရပ်ပစ်တော့မယ်လို့ H&M Fashion Design Company ကချက်တဲ့ brand နဲ့မှာပြောကြလိုက်ပါတယ် H&M မှာမြန်မာနိုင်ငံနောက်ဆုံးခြေနေကိုအနိကစောင့်ကြည့်နေတာဖြစ်ပြီးတော့မြန်မာနိုင်ငံကဆက်ရုံနဲ့မှာအလုပ်သမားအခွင့်အရေးချိုးဖောက်မှုရှိတယ်ဆိုတော့ဆွဲချက်အခု20အတွက်စုံစမ်းနေတယ်လို့လည်းပြောပါတယ
်တရင်အချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြခဲ့တာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အတန်ပိုင်းနဲ့ရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Rob McLean တို့ဖြစ်ကြပါတယ်ဒီကနေ့မနေ့ VOA အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ line to meter 24.50 52နဲ့ VOA website Facebook YouTube စာမျက်နှာကနေတင်ဆက်ခဲ့တာပါတော်တာရှင်တွေနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးရန်ရဲ့ကင်းတောကခတ်သိမ်းငြိမ်းဝေးပြီးလူဝင်ဆန္ဒပြည့်ဝနိုင်ကြပါစေ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကတော့ငြိမ်းချမ်းရေးပါခင်ဗျာ
This program has come to you from the Voice of America, Washington.